Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မာရှင်2016ခုနှစ်အောက်တိုဘာလ22ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မအီတန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျွန်မနန္ဒချမ်းမဒီမနက်သတင်းတွေကိုမရှားဖောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာရွေးကောက်ပွဲနီးလာတာနဲ့အမျှတမလာလောင်းတွေဟာမဲဆွဲစည်းရုံးမှုတွေကိုအကျိတ်နဲ့လှုပ်ဆောင်နေကြပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆတ်စုကြည်ဟာဂျပန်နိုင်ငံကို9ရက်ကြာခရီးသွားရောက်ဖို့ရှိပါတယ်။မင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလိမ္မော်ရောင်အဆင့်3ပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီလိုသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာက NCA အဖြစ်ခက်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ NLD ဆိုရကြဆွေးနွေးပွဲတွေစတင်မှုမင်းနေတော့ကြနေကသဘောတူညီချက်ရခဲ့ပါတယ်
။အခုသွားနေတဲ့အစိုးရရဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ညီညာရေးလုပ်ငန်းစဉ်က NCA
ဒီစာချုပ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးသုံးသပ်သူတို့ကအခုလိုပြောကြားချက်ကိုနောက်ပိုင်းမှာပြည့်စုံနားဆင်ကြမှာပါ။ဒါပြင် EU ထိပ်သီးအစည်းအဝေးတည်နေမြန်မာရိုဟင်ဂျာပြည်ပခါတွေကိုတုံးပြီးနိုင်ငံတကာအစ္စလာမ်ရဲ့အစွန်းရောက်တွေဟာဂျီဟတ်စစ်စင်ရေးပြင်ဆင်နေကြတယ်လို့လေးလာတွေ့ရှိရဆိုတဲ့သတင်းတွေကိုဒီမနက်ပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိပ်ဆုံးရသတင်းတွေကိုမန္တနာချမ်းနဲ့ရှားဖောင်တို့ကကြီးညာပေးတော့မှာပါရှင်
။အီရန်နိုင်ငံမြောက်ပိုင်းကရေနံထုတ်လုပ်ရာကာကတ်မြို့ကို IS စစ်သွေးကြွတွေကတောက်ကြနေမှာထိုးစစ်ဆင်ခဲ့တဲ့အတွက်အီရန်နဲ့ကာဒစ်ပတ်ရှမာကာတပ်ဖွဲ့တွေပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ဒုတိယအကြီးဆုံးမိုးစုမြို့ကနေတပ်တွေနဲ့တခြားရင်းမြစ်တွေကိုခေါ်ယူနေရပါတယ်။အီရန်နိုင်ငံမြောက်ပိုင်းကဒီဘစ်မြို့မှာအီရန်နိုင်ငံကဆောက်လုပ်နေတဲ့လုပ်ငန်းခွင်တစ်ခုကိုတောက်ကြနေကအသေးခံတိုက်ခိုက်ခဲ့ရမှာလဲအီရန်နိုင်ငံသား၄ဦးအပါအဝင်လူ၁၄ဦးထက်မနည်းသေဆုံးခဲ့ပါတယ်။တောက်ကြနေအစောပိုင်းမှာပဲကာကတ်မြို့ရဲ့ရက်စကန်ဝင်တစ်ခုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်အီရက်ရဲတပ်ဖွဲ့ဝင်၆ဦးနဲ့ IS စစ်သွေးကြွအဖွဲ့ဝင်၁၂ဦးသေဆုံးခဲ့ပေမယ့်လက်နက်ကိုင်စစ်သွေးကြွတွေဟာအရက်သားနေအိမ်တွေထဲဝင်ရောက်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံသတင်းတွေမှာဖော်ပြနေကြတာပါ။ကာကတ်မြို့ကတိုက်ခိုက်မှုကို IS အစွန်းရအဖွဲ့ရဲ့လျှို့ဝှက်အဖွဲ့ဝင်တွေကလုံဆောင်ခဲ့တာဖြစ်ပြီးစစ်သွေးကြွတွေထိမ့်ချုပ်ထားတဲ့မိုးစုမြို့မှာအစိုးရတပ်ဖွဲ့ဝင်တွေထိုးစစ်ဆင်နေတာကိုအာရုံပြောင်းနိုင်အောင်ကြိုးပမ်းတာဖြစ်တယ်လို့လည်းကာရစ်တမှုတူက VOA ကာရစ်ဌာနကိုပြောပါတယ်တိုက်ခိုက်သူတွေဟာမြို့ထဲကဟိုတယ်တစ်ခုကိုသိမ်းပိုက်ထားပြီးတော့ကာရစ်လုံခြုံရေးတပ်ဖွဲ့တွေနဲ့နိုင်ပေါင်းများစွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲအတွင်းလူအနည်းဆုံး25ယောက်လည်းဒဏ်ရာရရှိခဲ့ကြပါတယ်
ဆီးရီးယားနိုင်ငံကစစ်တပ်တွေနဲ့ဝိုင်းရံခံထားရတဲ့အလပိုမြို့မှာနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးစုံစမ်းဖို့အတွက်အလုံးပါဝင်တဲ့တည်ထောင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အဖွဲ့ဖွဲ့စည်းစစ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကသဘောတူလိုက်ပြီးဖြစ်ပါတယ်အလပိုမြို့အရှိတ်ဘက်ချမ်းကဆိုးဝါးလာနေတဲ့လူအခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်ဆွေးနွေးပွဲခေါ်ယူပြီးတနေ့လုံးဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ24မဲ၊ကန့်ကွက်မဲ9မဲ၊ကြားနေမဲ16မဲနဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီဟာဒီဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေကတော့ Algeria, Bolivia,ဘူရန်ဒီတရုတ်ကျူဘာရုရှားနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ကြပါတယ်။စုံစမ်းစစ်ဆေးရေးသမားတွေအနေနဲ့အလပူမျိုးအရှိတ်ဘက်ချမ်းကရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့တယ်လို့ယူဆရတဲ့သူတွေအလုံးကိုဖော်ထုတ်ဖို့နဲ့သူတို့ကိုတာဝန်ခံခိုင်းဖို့ဆုံးဖြတ်ချက်ကဒီဆုံးဖြတ်ချက်ကတောင်းဆိုခဲ့တာပါ။မဲခွဲဆုံးဖြတ်မှုမလုပ်ခင်မှာတော့ဒီဆုံးဖြတ်ချက်ဟာမာယွင်းချောင်းပြင်ဆင်လှုပ်ဆောင်ဖို့အတွက်အာယုံလွဲတဲ့အနေနဲ့တပုံအဖွဲ့တွေနဲ့စီးရီးယားအစိုးရနဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေဘက်ကအာယုံဆိုင်လာအောင်ရုရှားနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့စီးရီးယားသမ္မတဘက်ရှယ်အယ်အာဆာတို့ကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကရုရှားရဲ့ပြင်ဆင်ဖြစ်ဆွဲမှုကိုလက်မခံဘဲပယ်ချခဲ့ပါတယ်ရှင်။
American ပြည်ထောင်စုက Republican Party သမ္မတလောင်း Donald Trump ဟာလူထုသဘောထားစစ်တမ်းတွေမှာစိတ်ပျက်စရာရလဒ်တွေနဲ့ရင်ဆိုင်နေရပြီးကွာဟာချက်တွေယောနေအောင်လုပ်ဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အခြေအနေနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲကြရင်အကျိတ်နဲ့ရှင်ပြန်ရမယ့်ပြည်내နှစ်ခုမှာတော့တောက်ကြနေကမဲဆွယ်စည်းရုံးရမှာတက်ကြွနေခဲ့ပါတယ်။ရွေးကောက်ပွဲမှာသူနိုင်ရမယ်လို့ရိုးရိုးသားသားယုံကြည်ထားတဲ့အကြောင်း Pennsylvania ပြည်내မတိုင်ခင်တွားရောက်ခဲ့တဲ့မြောက် Carolina ပြည်내ကမဲဆွယ်စည်းရုံးပွဲမှာ Trump ကပြောကြားခဲ့ပါတယ်။မကြသေးခင်ကကောက်ယူခဲ့တဲ့သဘောထားစစ်တမ်းသုံးခုမှာတော့ထောက်ခံမှုရဖို့အကျိတ်နဲ့ရှင်ပြိုင်နေရတဲ့အိုဟိုင်းယိုပြည်နယ်မှာတောက်ကြနေကစီယုံရီထွက်ခဲ့တဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ထက်အသာစီးရနေတာကိုလည်းထရန့်ကအလေးထားပြောကြားသွားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတော့ Shin Bai Muri now so sing yao la nemia tranga a me line mu choza niara ule tuyawari. Tin chare ludu the bora sit danwe ya glintangat and nang alone tang dane trangu chama tazi yatara pipare, bodonega tamra lao no uya now songs a gasset to wemale. Glintanga swan sound nine swangu a kai ma piata nangabare. Did the name better top young at a gang and we ya yamungu yashi mumale a chije tazi yashi tavare.
Yibanzari website at Domemia Taljaniga, Internet Piatamu, Kangayara, Nepatabi, Pinanji, Shire, Jangyan, Alongu, American Piran Zoo, Mimi Longjong Ye, Hunji Tanaga, Sonsan Sissimuri, Loni Relo, Tanaya Pyoguya, Mudamiga, Pioare, Internet Pian with Mu Pepin, Taka Kanyara Jow, American Piran Zoo, a Shik, Ganyudan Bechanga, Internet Thompu de Duriha, Internet Negwebi, Delight Jalai Pirarune, Jongayare, Lo, Internet Wunsamu Pede, Community Kupide, DYN Komuniga Pioware. Patama Jane Cyber Taikai Mugu Pinsen Nangabime, Nauta Duria Jane Taikai Mugu, Truye Engineer Riga, Sepi Pinsen Irelo, Internet Komuniga Pioware. Internet Cyber Taikai Mugu Kangayare website with Emma, Twitter, SoundCloud, Spotify, Airbnb, Reddit website with Pawimbare. Uyopane Ashaga Internet Tondu Rigaro, D Taikai Mugu, Jongyare Pomopowabu. The internet cyber taikai muha, gabas, sendo jane, satanai seminima satingera pietelo, DYN internet komuniga, bioareshe.
You American than Manepe Mimavada seasonigo, Manet Chonaigani, Kunanai T, Sandomita, Tonsenne, Kilohas Kuton Ninga, Sandomita Lise, Kilohas Kunle Tontonia, Sandomita Lise Shek, Kilohas Chowte Shinga. Dudia Nai Wama, Sina Mita, Tia Guze, Kilo has Tinga Kung Arugani, your Tolan Pini Varekna.
Fioigan is an inimina kendrin, we go Sapiro Jinani Varishi. Yamanang and all timing a book to Aung San Suu Kyi ha, Nuimalati and Nima, Japan and Otoya, my Pitelu, Japan, Suya, take them Piawin, a book to Uga Taujani, my Piosu like Pare. Naya Japan keys and drink Japan when Jito Shinzo Abinet, dress on Sunibu Shidalu, Japan agree Akihito, Jinaro, Michiko Runele to answer Suji dress on my pitello, Japan when Jito Yo, a twin when Joe, Yoshihida Sugaga, the Rinza Shinemo Mapioso Dwabare, Dilebek keys and art, Japan Yamana Nangan Jata Mindown Ya, Yinikim in a Sasan Yerigo, Bomo Nashanse Le Melu, let Mr. Sugaga Pioso Gabare, Leshima Yamana Nangan or Timing a Boko Lepi, Nangan Jaya Winji. Tawun le yutare duang sa suji ha, pidu luto kuzile pi tawun yugere che, Ebrela natang sa tong gune ma, Japan nangan u tuaya uke buware, natang sa nga yu kao buwema nangan tawun ludu tau kamune, nang ya shi gere eneri pati inine, soya tawun gu te yawun le kan ya yu bide nao, Japan wunji jau shenzo abega ni duang sa suji gu, Japan la yao po peja gere pi pare, natang shi po zibong che gang ubre ya duang sa suji gu, tamra pi kuen tamye tabi me, Let's see Nangan or Timing a Boko Yaruga, Don Sansujigo, when you joke the Ulu Lopang when she need a lepia parishim.
American sent Jinji, Maches Garrigo, Philippine, the Madade, Rodrigo, Dutte, Latalo, Pioso, Navy Mele, American, yes, Sebe, Gunirigo, Philippine Pidu Riga, the Kene, Sepi, Taukane Jadalo, Nemi Pine Simon, Yin Puanid, down to Pinle, Jine Patelo, the young Nemaha, May Puebo, the Madadu, the Dia, Timbiace, Bosu, and Mutucho, Shinirago, the Bora, Kauyu, Murima, Popia Tavare. Siwaye cha sin la ni de Philippine nangan atwet tiyau si ga siwaye kunyi de ya ye swe nwe bo di tadin pat twin tiyau nangan go Mr. Duterte ele pa yauk shi ni da phit par de American pi daw zu ne sit ye pu paw saung ywe mu yo siwaye sat san mu maha mait phit ga ba khwe twet lo de so pi Tabara Duterte ga cha da padin ne ma pyo ga ba de Philippine nangan atwin ubade me tat phyat bi mu ye sewa nei nei ye lougan rue paw American pi daw zu ye we phan mu rue Trepola Pide now, the Mara do de de Gulu Pioso Muru Trepola Raba. Tabi Bele began at about Philippine and Chesai Brahita Portopede, Social Weather Station up below de Sit down at the Kumye Pobiaje ya, Town Shea Goza Shekunigani, Tankua, Liza Chakuneti, Philippine Nangango, Coloni Nature, Ocho Gede, American Nangan Bo, Taukan Yung Chimu, a mere miles on the show she is, Surago Piata Nibare. Mostly in the bone rene, and now gang yodan, Jibian Negadi, Dio Timborigo, Kukambo Dre, and now in Ajina and Yakunigo, Auche Luriga, Lochin Jarome, Pibareshe.
Bingla Pinel, Levine, Shitam, my Pipo, Nid, Monanga, Halis, Shinai, doing Sanglo Monai, Piakang Lana, Bim, Himanang, and Gang Yodan Baku, Uti, Yulia, Lana, Nedre, Nimanang and Muli with Tanan is the Labi, and Yonjam, Uzi Tanagani, Lemoyan, Sindri Beja Topian Havare. လေးတိုင်နှုန်းဟာတနာယီကိုပြင်အား35မိုင်နှုန်းရှိမယ်လို့ခန့်မှန်းထားပြီး23ရက်နေ့ကနေ25ရက်နေ့အတွင်းမှာရခိုင်ပြည်နယ်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာအနှံ့မိုးထစ်ချုံရွာနိုင်တယ်လို့နေရာကွက်ကြားမိုးကြီးမှုတွေလည်းဖြစ်နိုင်တယ်လို့မိုးလေဝသဌာနကသတိပေးထားတာဖြစ်ပါတယ်။ဒါအပြင်ဆိုက်ကလုန်းမုန်တိုင်းကြောင့်မြဝကျွန်းပေါ်မုတ်တမကွေမွန်ပြည်နယ်နဲ့တနင်္သာရီကံယူတန်းတစ်လျှောက်နဲ့ကမ်းလွန်ပြင်လေပြင်မှာတခါတရံမိုးသက်လေပြင်ကြားရောက်ပြီးလှိုင်းကြီးမှုတွေဖြစ်နိုင်တဲ့အတွက်လည်းကန်နီကန်ဝေးငါးဖန်းရေရင်တွေနဲ့တင်မောတွေချုပ်တင်သတိရှိကြဖို့ကိုလည်းနှိုးဆော်ထားပါတယ်။မိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ Facebook လူမှုကွန်ရက်မှာတော့အေယာဝတီတိုင်းကိုမုံတန်းရက်ခတ်နိုင်ကြောင်းကနဦးခမန်းချက်တေအရာတွေ့ရပြီးအထူးသဖြင့်ဖျားပုံမြောင်းမြပသိမ်ခရိုင်တွေမှာမုံတန်းအဖျားခတ်နိုင်တယ်လို့យေတာထားပါတယ်။အဒီနောက်မြဝကျွန်းမအနောက်တောင်ပိုင်းအစွန်းဒေသကိုရက်ခတ်ပြီးတော့အိန္ဒိယနိုင်ငံဘက်ကိုဥတီရွေးလျားသွားမယ်လို့လည်းခမန်းထားပါတယ်။အိန္ဒိယကလာတဲ့သတင်းတွေမှာတော့ကလကတားမြို့ရဲ့ကီလိုမီတာ1000လောက်အကွာမှာရှိတဲ့အကွာမှာတိုက်ခတ်နေတဲ့မုံတန်းကဒီသတင်းဘက်ကမှကျင်းပမယ်ဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီပွဲတော်ကိုထိခိုက်နိုင်တယ်လို့ဖော်ပြကြပါတယ်ရှင်။
နိုင်ငံတကာရာဇဝမှုခုံရုံးအဖွဲ့ထက်ကအနှုတ်ထွက်တော့မယ်လို့တောင်အာဖရိကကပြောဆိုလိုက်ပါတယ်။တောင်အာဖရိကနိုင်ငံက ICC တရားရုံးထူထောင်ဖို့အတွက်ချမှတ်ထားတဲ့သဘောတူညီချက် Rome Statute ကိုအကောင့်ထက်ဖော်ရေးညှင်းဆုံနိုင်ဖို့အကြံပြုချက်ကိုလွတ်တော်မှာတင်သွင်းမှာဖြစ်တဲ့အကြောင်းတောင်အာဖရိကတရားရေးဝန်ကြီးကဒီတောက်ကြနေမှာပြောဆိုခဲ့တာပါ။အဲ့ဒီ Rome Statute ပေါ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တရားရာ ICC ကတောင်းဆိုထားတဲ့လူတွေအားလုံးကိုဖမ်းဆီးရမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. မင်းနာချန်နဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဆီးရီးယားကိုရုရှားဘုံကျဲရနဲ့ပတ်သက်ပြီးတော့ EU ထိပ်သီးစည်းဝေးမှာဆွေးနွေးတဲ့အကြောင်းကိုကြည့်အောင်ပါ။ဥရောပသမဂ္ဂနိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲကိုဘရပ်ဆယ်မြို့မှာတောက်ကြနေကဆက်လက်ကျင်းပခဲ့ပါတယ်။ဒီစည်းဝေးပွဲမှာဆီးရီးယားနိုင်ငံကိုရုရှားကဘုံကျဲနေတာနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂရဲ့တုံ့ပြန်ဆောင်ရွက်ရေးအတွက်အဓိကဆွေးနွေးကြတာဖြစ်ပါတယ်။အလက်ပိုမြို့မှာ၃ရက်တာပြစ်ခတ်ရရေးကိုဆီးရီးယားအစိုးရကအကြမ်းဖက်နေကစတင်လိုက်တာပါ။ဒါပေမဲ့လည်းပြင်သစ်နဲ့ဂျာမနီတို့ရဲ့ဖိအားပေးနေတဲ့ကြားကသူတို့ရဲ့မိဖက်ရုရှားကတော့ဒီသဘောတူညီချက်ကိုညှင်းဆန်နေသေးပါ။VOA သတင်းတောင် Henry Ridgewell ကလန်ဒန်မြို့ကနေသတင်းပေးပို့ထားတာကိုဆက်ပြောပြပေးပါမယ်ရှင်။အလက်ပိုမြို့မှာခိတအပြည့်ခတ်ရက်စဲမှုတွေရှိနေပေမဲ့လည်းစီးပြအစိုးရနဲ့ရုရှားတပ်တွေဘုံကျဲမှုအပြီးတိုင်ရက်ဖို့ကတော့ဖြစ်နိုင်ခြေနည်းနေပါဗျ။ဒီလိုရုရှားကဘုံကျဲနေတာကြောင့်အရသာထောင်နဲ့ချီတေဆုံဒဏ်ရာရနေတယ်လို့ဥရောပနဲ့အမေရိကန်ပြည်အောင်စုတို့ကဆွတ်ဆွဲနေပါဗျ။ဥရောပကောင်စီထိပ်သီးအစည်းအဝေးကိုပထမဆုံးချိန်တက်ရောက်မယ်ဘရပ်ဆယ်မြို့ကိုရောက်လာတဲ့ဗြိတိသျှနိုင်ငံဝန်ကြီးချုပ်ထရီဆာမေကတော့ဥရောပနိုင်ငံတွေညီညွတ်ညွတ်ရှိဖို့ပန်ကြားလိုက်ပါတယ
် We must continue to work together and it's vital that we work together to continue to put pressure on Russia to stop
ရုရှားရဲ့ Syria ပေါ်မှာလှုပ်ဆောင်တဲ့ရက်စက်ကြမ်းကြုတ်တဲ့အလုပ်ရတွေကိုရပ်ဖို့ကျမတို့အနေနဲ့ပူးပေါင်းပြီးရုရှားကိုဆက်ပြီးဝိုင်းဝန်းဖိအားပေးကြဖို့အရေးကြီးပါတယ်
ရုရှားကခရိုင်းမီးယားဒေသနဲ့အရှေ့ယူကရိန်းဒေသတို့ကိုအတင်းသိမ်းယူခဲ့တဲ့အတွက်ဥရောပကရုရှားအပေါ်ပိတ်ဆို့မှုတွေလုပ်ခဲ့တာတွေကိုလျှော့ပေးဖို့ဥရောပကစဉ်းစားနေခဲ့ပေမဲ့လည်းအခုချိန်မှာတော့ဘလို့မှလျှော့ပေးလို့မဖြစ်နိုင်တော့ပါဘူး Chatham House ကဂျွန်နိုးကတော့အခုလိုပြောပါတယ်
And Mr. Putin faced with that opportunity then to my mind did something rather remarkable
ဥရောပရဲ့ဒေသတချို့တွေမှာပိတ်ဆို့မှုတွေကိုရှောင်ပြီးအလုပ်ဖြစ်အောင်ရုရှားနိုင်ငံသားတချို့ကလုပ်နိုင်နေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းနိုင်ငံတကာရဲ့အံ့ဩတုန်လှုပ်ပြီးစိတ်ဆိုးတဲ့တုံ့ပြန်မှုတွေရတဲ့ဆီးရီးယားအလက်ပိုမှာဘုံကျဲဖို့အစီအစဉ်တွေကိုပြုလုပ်ခဲ့တာပါဒီအချက်ကဥရောပဘက်ကစိတ်နေသဘောထားတွေကိုချက်ချင်းပဲတင်းမာလာစေတာပါ
ဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတပ်နဲ့ချီးပြီးတော့ဥရောပကမ်းခြေတွေကိုရောက်လာရတဲ့အကြောင်းရင်းတစ်ခုကတော့ဆီးရီးယားနိုင်ငံတွင်းကပြည်တွင်းစစ်ကြောင့်ပါပဲရွှေပြောင်းဒုက္ခသည်အားလုံးကိုတူရကီကိုပြန်ပို့ဖို့ဥရောပသမ္မတကမက်လာတုန်းကသဘောတူပြီးနောက်ပိုင်းမှာဒီလမ်းကြောင်းတွေကိုတော်တော်များများပိတ်ဆို့ခံခဲ့ရပါတယ်တူရကီနိုင်ငံသားတွေကိုဗီဇာမပါဘဲဥရောပကိုဝင်ရောက်သွားလာခွင့်ကိုဒီနေ့ကောင်မှမပေးရင်တော့ဒီလမ်းကြောင်းတွေအတွက်သဘောတူညီချက်ကိုဖျက်ပစ်မယ်လို့တူရကီကချိန်ချောက်ခဲ့ပါတယ် EU ဥရောပသမ္မတရဲ့တူရကီဆိုင်ရာဝန်ကြီးအိုမာဆက်လက်ကတော့ဒီလိုပြန်ဝင်ခွင့်အတွက်သဘောတူညီချက်ဆက်ရှိနေတာတော့ဘလို့မှအဓိပ္ပာယ်မရှိတဲ့အတွက်ဒါကိုဖျက်ပစ်ဖို့နေလန်းရှာရမယ်လို့တူရကီဘက်သားစကားနဲ့ပြောသွားပါတယ်တူရကီကိုဖျက်ပြီးဝင်ရောက်တဲ့နှုံကျသွားတယ်ဆိုပေမဲ့လည်းမြောက်အာဖရိကရဲ့အီတလီကမ်းခြေတွေမှာတော့ရွှေပြောင်းဒုက္ခသည်တွေကအပတ်စဉ်ထောင်ထဲချီဝင်လာနေတော့မှာပဲ EU ကဒီရွှေပြောင်းဒုက္ခသည်တွေရေကိုကန်တွဲရမှာအားလုံးရဲ့သဘောထားကိုယူပြီးမလုပ်ခဲ့ဘူးလို့ဘရပ်ဆယ်မြို့ကထိပ်သီးညီလာခံမတိုင်ခင်ကအီတလီကဆွဆွဲခဲ့ပါတယ် နောက်နေ့ထဲမှာကျင်းပမယ်အစည်းအဝေးပွဲတွေမတိုင်ခင်ပြုလုပ်တဲ့ Brussels အစည်းအဝေးမှာဆွေးနွေးစရာတွေကတိတ်ကိုများနေတာပါ။ဥရောပသမဂ္ဂကလည်းဗီတင်ရဲ့ခွဲထွက်မှုကလည်းနှစ်ဖက်စလုံးအတွက်အခြေအနေကိုတင်းမာနေစေတာဖြစ်ပါတယ်ရှင်။
EU ထိပ်သီးအစည်းအဝေးအကြောင်းကိုနားဆင်ကြကြရတာပါ။အခုတခါမှာတော့အစိုးရနဲ့လက်နက်ကိုင်ကြားက NCA စာချုပ်အကြောင်းကိုကြည့်ရအောင်ပါ။NCA အပြစ်ခတ်ရစေးရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ NLD အစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့အခြေခံမူပေါင်းနဲ့လုပ်ငန်းစဉ်တွေကိုမနေ့တောက်ကြနေ့ကသဘောတူညီမှုရခဲ့တာမို့အောက်တိုဘာလ28ရက်နေ့မှာတရားဝင်ပြဋ္ဌာန်းမဲ့အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်။အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်မြင့်လှုပ်ဆောင်နေချိန်မှာပဲမြန်မာတပ်မတော်ဘက်ကထိုးစစ်ဆင်ပြီးတော့တိုက်ပွဲတွေဖန်တီးတာမျိုးမလုပ်ဖို့27ရာစုပင်လုံးကြီးလာကန်ဖြစ်မြောက်ရေးတာဝန်ရှိသူတွေဘက်ကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုမန်အင်ဂျင်ကဆက်ပြီးပြောပြပေးပါမယ်။
ရန်ကုန်မြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲတွေအရ NCA အပြစ်ခတ်ရစဲရေးစာချုပ်မှာပြဋ္ဌာန်းထားတာနဲ့အညီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်နိုဝင်ဘာလအတွင်းစတင်ကျင်းပဖို့နှစ်ဖက်တာဝန်ရှိသူတွေဘက်ကသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာ UNFC တိုင်းသားလက်နက်ကိုင်အဖွဲ့များတပ်ပေါင်းစုလို NCA မှာလက်မှတ်မထိုးထားတဲ့အဖွဲ့တွေတရားဝင်ပါဝင်ဆွေးနွေးခွင့်ရမှာမဟုတ်ဘူးလို့တက်ရောက်လာတဲ့ကိုယ်စားလှယ်ရိဘက်ကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေလာတုံးတက်နေသူသတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်အခုတွားနေတဲ့အစိုးရရဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ညီညာရေးလုပ်ငန်းစဉ်က NCA စာချုပ်ပေါ်မှာပဲသူတို့ကအခြေပြုထားတယ်အခြေပြုထားတဲ့ခါကျတော့အပြည်တော်စုအဆင့်ညီညာရေးညီလာညီညာရေးဆွေးနွေးပွဲတွေရောအမျိုးသားအဆင့်တိုင်းနယ်ပြည်နယ်ကညီညာရေးဆွေးနွေးပွဲတွေရောအကုန်လုံးက NCA စာချုပ်လက်မှတ်ထိုးမှသာလျှင်သူကလက်မှတ်ထိုးမှသာလျှင်သူကတက်ရောက်ခွင့်ရှိတယ်ဆိုတော့အခုအဖွဲ့စည်းတော်တော်များများကလက်မှတ်ထိုးမထားတဲ့ခါကျတော့အဲ့ဒီအဆင့်မှာအခုတတိကိုအဖြေကတိတိကျကျမရသေးဘူး။ဒါကြောင့်အခုသူတို့ညှိနေကြတယ်ရှေ့လာမဲ့လာဇန်းတွေမှာလည်းသူတို့တွေ့ကြအောင်မယ်တွေ့ပြီးတော့မှအခုတော့ဘာပြန်တစ်ခါပြန်ပြီးတော့ဖြစ်လာတယ်လဲဆိုတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေ NCA စာချုပ်မှာလက်မှတ်ထိုးဖို့ဆိုတာပဲပြန်ပြီးတော့မှတပတ်ပြန်လည်ပြီးတော့ရောက်လာတယ်အဲ့တော့အဲ့ဒီအဲ့လိုလက်မှတ်ထိုးနိုင်ခြင်းမရှိဘူးဆိုရင်တော့ဒီညဉ့်ညဉ့်ရေးခီးစဉ်ကတော့ဖျက်မှန်ပြူသွားနိုင်အောင်မဟုတ်သေးဘူးလို့ထင်တယ
်။အောက်တိုဘာလ18ရက်နေ့ကနေ21ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့တဲ့ညဉ့်ညဉ့်ရေးဆိုင်ရာဆွေးနွေးပွဲကိုကချင်လွတ်မြောက်ရေးတပ်မတော် KIO အပါအဝင် NCA အပြစ်ရဲစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒါဟာတိုင်းဒေသကောင်းဆောင်တွေဘက်ကညဉ့်ညဉ့်ရေးကိုလူလာကြောင်ပြတာတာဖြစ်တယ်လို့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုင်းလျံမုံကကြာသာပတိနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။အခုလည်းပဲကျွန်တော်တို့ဒီလူတိုက်ပွဲတွေဖြစ်နေတဲ့ကြားမှာ DPN ကောင်းဆောင်တွေဖွဲ့လိုက်လာပြီးတော့ဒီမှာစီဝေးလာတက်ပါတယ်။ဒီလိုစီဝေးလာတက်တယ်ဆိုတဲ့ဟာကြီးကဘာလို့ပြတ်လဲဆိုတော့တတို့လဲပဲဒီငင်းချမ်းပြည်စင်မှာပါချင်တယ်ဒီငင်းချမ်းပြည်စင်ကိုကျွန်တော်တို့အားလုံးပူပေါင်းဆောင်ရွက်မှာပဲအောင်မြင်မယ်အမိချုပ်စိတ်ကြော်ပြီးဖြစ်တဲ့ between ချုပ်ငင်းဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းပြီးတော့လှုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုသူတို့လာပြီးတော့တည်တည်ပြရတာပဲဖြစ်ပါတယ
်တဆက်တည်းတိုင်းသားဒေသတွေမှာမြမတက်မတော်ရဲ့ထိုးစစ်တွေကိုရစဲတင်ကြောင်းသူကအခုလိုတိုက်တွန်းခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဖြစ်နိုင်လို့ရှိရင်တော့ DPN ဖက်နဲ့အစိုးရဖက်ဆွေးနွေးချက်တွေကအချင်းဤကောင်းပြီးတော့သူတို့အားလုံးပါတဲ့ခါမှာကျွန်တော်တို့အားလုံးပြည်သူတနိုင်ငံလုံးမှာစနေတဲ့အနေအထားမျိုးကိုကျွန်တော်တို့မြင်ချင်ပါတယ်လက်မှတ်မထိုးသေးတဲ့ဖွဲ့တွေလည်းလက်မှတ်ထိုးပြီးတော့ဒီငင်းချင်းဆွေးနွေးပွဲဖြစ်စဉ်မှာကျွန်တော်တို့အားလုံးပါဝင်နိုင်ရေးကိစ္စကိုကျွန်တော်တို့အနေနဲ့ကြိုးစားနေပါတယ်တစ်ဖက်မှာလည်းပဲကျွန်တော်တို့တပ်မတော်ဖက်ကလည်းကျွန်တော်တို့အနေနဲ့ဟိုတောင်းဆိုချင်တာကဒီလိုကျွန်တော်တို့ငင်းချင်းဆွေးနွေးနေတဲ့ချိန်မှာဒီလိုတိုက်ပွဲတွေကျွန်တော်တို့တိုင်းရင်းသားဒေသမှာသူစီစင်ပြီးတော့တိုက်ပွဲတွေဖန်တီးနေတဲ့ဟာတွေကတော့ရက်တန့်ကရက်ပေးဖို့ကျွန်တော်တို့အနေနဲ့မေတ္တာရက်ခံချင်ပါတယ်။
တိတ်မကြခင်ကာလမှာဘယ်သူတွေကငြိမ်းချမ်းရေးကိုလိုလားတယ်ဘယ်သူတွေကငြိမ်းချမ်းရေးကိုမလိုလားဘူးဆိုတာပြည်သူတွေမြင်တွေ့ကြရတော့မှာဖြစ်တယ်လို့ပြည်ခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်မှာကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းတနည်းမြောက်အခမ်းအနားမှာဒေါန်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့တာပါမကြခင်ကျင်းပတော့မဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသားအဆင့်နဲ့ပြည်ထောင်စုအဆင့်ဆိုပြီးနှစ်ပိုင်းရှိမှဖြစ်ပြီးစီးရင်နဲ့ဘာသာရေးစတဲ့အရေးပါတဲ့ကိစ္စရက်တွေကိုပြည်ထောင်စုအစ်စ်မှသာဆွေးနွေးမှဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုနေပြည်တော်ကောင်စီအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်15ခုမှာနိုဝင်ဘာလမှာစတင်ကျင်းပမှာဖြစ်တယ်လို့ဆိုပါရယ်အဲ့ဒီအစ်စ်မှအစိုးရလွှတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့တွေတရားဝင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးမှာဖြစ်ပါရယ်ရှင်
မန်အင်ဂျင်နိုင်စူးစီးတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံလုံခြုံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်စင်ကာပူအခြေစိုက်နိုင်ငံတကာတက္ကသိုလ်တစ်ခုကမြန်မာရိုဟင်ဂျာပြည်ပခန့်ကိုတုံးပြီးနိုင်ငံတကာအစ္စလာမ်အစွန်းရောက်တွေကဂျီဟတ်စစ်စင်ရေးပြင်ဆင်နေကြတယ်လို့လေ့လာတွေ့ရှိလိုက်ပါတယ်နိုင်ငံနည်းပညာတက္ကသိုလ်ရဲ့ RSIS ခေါ် Rajaratnam နိုင်ငံတကာလေးလာရေးဌာနရဲ့အောက်တိုဘာလ18ရက်နေ့ထုတ်စာဆောင်မှာနိုင်ငံတကာသုတေသီတွေကအခုလိုထောက်ပြလိုက်တာပါဒီကြောင့်ကိုမြန်မာနိုင်ငံမှာလုံခြုံရေးကိစ္စရပ်တွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာမင်းစောဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ဒေါက်တာမင်းစောဦးခင်ဗျာကျွန်တော်တို့ဒီမကြာခင်ကရခိုင်ပြည်နယ်ဟိုမောင်းတော်မြို့မှာပေါ့နော်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအပြီးမှာပေါ့နော်ဒီနိုင်ငံတကာကအစ္စလာမစ်အကြမ်းဖက်စစ်သွေးကြွတွေပါဝင်ပတ်သက်နေတယ်ဆိုပြီးတော့မကြာသေးခင်က RSIS လို့ခေါ်တဲ့ဒီစာဆောင်တစ်ခုမှပါလာတာပေါ့နော်အဲ့လိုပါလာတဲ့အထဲမှာအဓိကသူတို့သုတေသနလုပ်ပြီးတော့ပြောထားတာက Haraka Elyakin လို့ခေါ်တဲ့အဖွဲ့ကအဓိကလုပ်တယ်လို့သူတို့ပြောထားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲ
ကျွန်တော်တို့ဟိုလေ့လာတွေ့ရှိသလောက်ကတော့2017လောက်ခရဲကဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်အဘိုးဒါဘာသာဖြစ်တဲ့ပြဿနာလေးပေါ်မှာအခြေခံပြီးတော့အထူးသဖြင့်ဦးသိန်းစိန်အစိုးရတက်ပြီးတော့အသိမကြာဘူးဒီလိုအရေးချင်းတွေဖြစ်ကြတဲ့အပေါ်မှာဒီနိုင်ငံတကာကျန်းဖက်အဖွဲ့အစည်းတွေကစိတ်ဝင်စားမှုကပိုပြီးတော့မြင့်တက်လာတယ်ပေါ့ဒီအယ်ခိုင်ဒါနဲ့ဆက်ဆက်တဲ့အဖွဲ့တွေရဲ့နောက်ပြီးတော့ GI လို့ပြောတဲ့ဂျမားအစ္စလာမီယာလို့ပြောတဲ့အင်ဒိုနီးရှားအခြေစိုက်အဖွဲ့တွေရဲ့သူတို့နဲ့ဆက်ဆက်နေတဲ့အဖွဲ့တွေကနေပြီးတော့ပထမဆုံးဝင်ရောက်ပတ်သက်ဖို့ကြိုးစားလာတဲ့ဟာဦးကျွန်တော်တို့ research တွေအတွေ့ရှိရတယ်ပေါ့နောက်ပိုင်းမှာတော့ ISIS ကတို့ပေါ်လာပြီးသူတို့နဲ့မျိုးကွယ်သူတို့နဲ့ချိတ်ဆက်တဲ့အဖွဲ့တွေလည်းအများကြီးပါလာတာရှိတယ်နောက်ပြီးတော့ဟိုအရင်ကတည်းကမြန်မာပြည်အထူးသဖြင့်ရခိုင်မှာပေါ့နော်တချို့သူတွေကပါကစ္စတန်တို့မှာတို့မှာသွားပြီးတော့အာဖဂန်နစ္စတန်တို့မှာစစ်တွေသွားတိုက်ခဲ့တာတွေရှိတယ
်ဟုတ်ကဲ့ဒီအစီရင်ခံစာထဲမှာပဲပေါ့နော်အတိအကျသူတို့တွေ့ရှိထားတာတခုကဒီ2016ဒီနှစ်ပေါ့နော်ဧပြီလမှာပဲ IS ကဒီစာဆောင်ဖြစ်တဲ့ Dabik မှာဒီဘင်္ဂလားဒေ့ရှ်ကအစ္စလာမစ်ဒီအစွန်းရောက်ပေါ့နော်အဘူအစ်ဘရာဟမ်ကနေပြီးတော့ရိုဟင်ဂျာညီကိုတော်တွေအတွက်နော် Y1 ကူညီတက်ခိုက်ပေးကြဖို့နောက်မြန်မာပြည်မှာလည်းစစ်စင်တွေလုပ်မယ်ဆိုတဲ့ပုံစံမျိုးပြောသွားတယ်လို့အတိအကျကြီးရတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါတော့ပထမဆုံးအချိန်မဟုတ်ပါဘူးဒါတော့သူပြောတာကဒါကလုံးထပ်တယ်လို့ပြောနေပြီစာလေကျွန်တော်ပြီးတော့ဆိုလို့2013လောက်ခရီးကသူတို့ကဒီကိစ္စတွေပြောနေသူ ISIS ကမကဘူးဒီ Al-Qaeda ကလည်းသူတို့ Al-Qaeda ကဒီ Indian Subcontinent မှာရှိတဲ့ operational area ဆိုပြီးသတ်မှတ်တဲ့အခါမှာ Bangladesh ရော India ရောဒီမြန်မာနိုင်ငံရောပါတယ်ပေါ့နော
်ဟုတ်ကဲ့ခုနပြောတဲ့ဒီ India ဒီ Subcontinent ထဲမှာရှိတဲ့ Al-Qaeda အဖွဲ့ပေါ့နော်သူတို့ကလည်းသူတို့ရဲ့စာဆောင်ဖြစ်တဲ့ Al-Balaf မှာမြန်မာပြည်ကရိုဟင်ဂျာညီကိုတော်တွေနဲ့နောက်ဖိလစ်ပိုင်ကညီကိုတော်တွေပေါ့နော်ပူပေါင်းပါဝင်တက်ခိုက်ပေးဖို့ပြောတာတွေလည်းတွေ့ခဲ့ရပါတယ်အဲ့ဒီခါကျတော့အခုလိုဒီဒေတာအတွင်းမှာဖြစ်လာတဲ့အတွက်ပေါ့နော်အဲ့တော့မြန်မာနိုင်ငံဘက်ကနေပြီးတော့ဘယ်လိုမျိုးဒီပြင်ဆင်မှုတွေလုပ်ထားဖို့လုပ်မယ်ထင်လဲ
နှစ်ခုပေါ့နော်တစ်ခုကတော့လောလောဆယ်လက်ငင်းချက်ချင်းရှိတဲ့လုံခြုံရေးချင်းချောင်းမှုတွေတရားစီရင်နိုင်မှုလို့လည်းပေါ့နော်ဒါဒုတိယကတော့ဒီလိုပြဿနာတွေကိုဖြစ်စေတဲ့အရင်းခံပြဿနာတွေဆိုတော့ဒါတွေရှင်းဖို့ပထမအပိုင်းမှာပြောမယ်ဆိုလို့ရှိရင်ဒီလောလောဆယ်ဖြစ်နေတဲ့လုံခြုံရေးချင်းချောင်းမှုပြောမယ်ဆိုလို့ရှိရင်ဒီလိုတိုက်ခိုက်မှုမျိုးတွေပေါ့နော်အထူးသဖြင့်ဒီလိုမျိုးဒါရခိုင်ဘက်ကလည်းမကဘဲနဲ့ဒီလိုလူတွေထူထပ်တဲ့နေရာတွေမှာအကြမ်းဖက်မှုတွေမလုပ်လာအောင်ဆိုလို့ရှိရင်တံပြန်အကြမ်းဖက်နေနေရေးအစီအမံတွေတော့အများကြီးလုပ်ဖို့လိုတယ်ဒီတီတွင်းတွေမကဘူးပေါ့နော်နိုင်ငံတကာမှာရှိတဲ့ဒီလိုမျိုးတံပြန်အကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေလည်းအများကြီးဆက်ဆက်ပြီးတော့လုပ်ဖို့လိုတယ်အဲရေရှည်မှာတော့ကျွန်တော်တို့ရခိုင်ပြည်မှာရှိတဲ့ပြဿနာကိုကျွန်တော်ဒီတိုင်းကြင်ထားလို့တော့ပြရအောင်။အဲရခိုင်ပြည်နယ်ရှိတဲ့ပြဿနာကဒီလိုအကြမ်းဖက်မှုတွေအကြမ်းဖက်သမားတွေလာပြီးတော့ဒီဟာကိုခုတုံးလုပ်ပြီးတော့အမျက်ထုတ်ဖို့အတွက်သူကရေကန်မြေကန်လို့ဖြစ်နေတာ။အဲတော့ဒါတွေကိုလည်းကျွန်တော်တို့ကဟိုရေရှည်ပြဿနာတစ်ခုအနေနဲ့ပေါ့နော်ဒါကိုရေရှည်မှာဖြေရှင်းရမယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ။
ကိုဝင်းမင်းတင်ဆက်ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံကလက်ခံနေတဲ့ရွှေပြောင်းဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်အောင်စုကနေ2016ခုနှစ်အတွက်လက်ခံမဲ့ ဒုက္ခသည်ဥယျာဉ်7000ခွဲပြည့်ဖို့ငါးဦးလိုမှာပဲဒီနှစ်အတွက်လက်ခံတဲ့ဒုက္ခသည်ဆင်းကိုပေးလိုက်ပါပြီ။ဒုက္ခသည်ရေးလှုပ်ရှားတဲ့ဒုက္ခသည်ကွန်ဂရက်အဖွဲ့ဝင်တွေဟာဝါရှင်တန်ဒီစီမြို့တော်မှာလွတ်တော်အမှတ်တွေကိုသူတို့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့တွားရောက်ပြောဆိုပြီးမကြခင်မှာပဲဒီကြေညာချက်ထွက်လာတာပါ။ Jeff Swickard ပေးပို့ထားတဲ့တင်ကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ရှေကာကရာဗာဗီဆာဟာအမေရိကန်ပြည်အောင်စုဒုက္ခသည်ကွန်ဂရက်ရဲ့အိုဝါပြည်နယ်ဆိုင်ရာကိုယ်စားလှယ်ဖြစ်ပါတယ်။သူဟာဘော့စနီးယားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူဒုက္ခသည်တူဖြစ်ခဲ့ပါတယ်။မြို့တော်ဝါရှင်တန်ကိုရောက်နေတဲ့ဂျေကာနဲ့အခြားပြည်နယ်တွေကကိုယ်စားလှယ်တွေဟာသက်ဆိုင်ရာပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးဒီကနေ့ကမ္ဘာကြီးအနေနဲ့ရင်ဆိုင်နေရတဲ့ဒုက္ခသည်တွေအရေးသတိပေးပြောကြားပါတယ
်။ Hopefully we are thinking that our
Tomorrow ပေးတဲ့မယ်ပြီးတော့အကြံဉာဏ်တွေနဲ့တိုက်တွန်းမှုတွေကနေ2018ခုနှစ်အတွင်းအမေရိကန်မှာအခြေချနေထိုင်မဲ့ဒုက္ခသည်ဥယျာဉ်အတော်များများကိုလွတ်တော်ကအတီးပြုတ်ပေးသွားနိုင်ရေးအပေါ်တက်ရောက်မှုရှိလိုက်မယ်လို့မျှော်လင့်ပါတယ်
။စစ်ပွဲတွေနဲ့ပြည်내မှုကြောင့်ကမ္ဘာတဝန်းနေရာကိုဆွန့်ခွာထွက်ပြေးနေရသူ 65.3% သန်းရှိပြီးဒုက္ခသည်တန်း30ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကဆိုပါတယ်။အမေရိကန်အနေနဲ့2016ခုနှစ်အတွင်းဒုက္ခသည်8000ခွဲလက်ခံထားပြီး2018ခုနှစ်မှာ3,000လက်ခံသွားဖို့သမရအင်ဗျူရောကလိုလားနေတာပါနိုင်ငံတိုင်းအနေနဲ့ဒုက္ခသည်တွေကိုကူညီဖို့လိုပြီးသူတို့တက်နိုင်တဲ့နည်းလမ်းတွေနဲ့လှုံ့ဆော်သွားဖို့လိုတယ်လို့ UNHCR ကခရစ်စတိုဖာဘွိုင်းကပြောပါတယ
် So the world is now facing a refugee situation
ဒုက္ခသည်အရင်နဲ့ပတ်သက်ပြီးဘယ်တော့မှမတူတဲ့အခြေအနေမျိုးကမ္ဘာကြီးရင်ဆိုင်နေရပါတယ်ကမ္ဘာကြီးအနေနဲ့ဘယ်လိုပုံစံမျိုးနဲ့အရေးယူဆောင်ရွက်မလဲဘယ်လိုမျိုးလက်တွေ့ကျကျလှုံ့ဆော်မလဲဆိုတာနဲ့ပတ်သက်ပြီးဘလို့အဖြေရှာမလဲဘလို့ကင်တွယ်မလဲဘယ်လမ်းကြောင်းကိုသုံးမလဲဆိုတာတွေအဖြေရှာဖို့အတွက်အချိန်ကျပါပြီ
ဒုက္ခသည်တွေကိုလက်ခံသွားဖို့အရေးနဲ့ပတ်သက်ပြီးတော့အခက်အခဲတွေလည်းရင်ဆိုင်နေရတာပါဒုက္ခသည်တွေအလုံးရင်းနဲ့ဥရောပကိုဝင်လာချိန်မှာတချို့နိုင်ငံတွေကသူတို့ရဲ့နေဆက်တွေကိုပိတ်ပစ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာဆိုရင်လဲ Republican သမ္မတလောင်း Donald Trump ဟာစီးရီးယားဒုက္ခသည်တွေကိုပြန်ပို့ဖို့ဆိုပြီးကတိပေးထားတာပါ
We have no idea who they are where they come from.
We have no idea who they are where they come from. တတိကံထောက်ထားလည်းမရှိပါဘူး။ကျွန်တော်တို့ဒီလိုမျိုးမလုပ်နိုင်ပါဘူး။သူတို့အိမ်ပြန်ကြရပါပဲ။ကျွန်တော်သာသမရဖြစ်လာရင်သူတို့အိမ်ပြန်ရမှာပါ
။ဒုက္ခသည်တွေအနေနဲ့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းချစ်ချနေထိုင်ဖို့နှစ်နှစ်ကြာအထက်ထက်စီစစ်ပြီးမှလာရောက်ခွင့်ရတာမို့လုံခြုံရေးအကြောင်းပြတားဆီးတာမှန်ကန်မှုမရှိဘူးလို့ရေကာဂရာဗာဗီဆာကပြောပါတယ်
။ Unfortunately,many people think that
အကြောင်းမလားဆိုနေပဲဒီကိုလာတဲ့ဒုက္ခသည်တွေကိုအကြမ်းဖက်သမားတွေအဖြစ်ထင်နေတာဟာမဟုတ်ပါဘူးဒုက္ခသည်တွေဟာအခွန်မပေးဘဲအမေရိကမှာလာနေကြတယ်လို့တော်တော်များများကထင်နေတာဟာလည်းမမှန်ပါဘူး
ဒီလိုအထင်မြင်လွဲမှားမှုအခြေအနေတွေကိုဖြေရှင်းဖို့ဆိုရင်အမေရိကန်သမိုင်းမှာဒုက္ခသည်တွေဟာလူအဖွဲ့အစည်းအတွက်ဘလို့အကျိုးပြုလဲဆိုတာကိုလူလူအနေနဲ့နားလည်လောက်အောင်ပညာပေးရမယ်လို့ရေကာကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတာပါသောတာရှင်များရှင်ခုတစ်ခါမှာတော့ဒီကနေ့ည9နာရီဓာတ်ရိုက်လေလိုက်အစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
ါဒီမတီမာဒီလိုမကြခဏကြားနေရတယ်ခိုးဆူလူရဲ့ဟုတွေချစ်ခင်လူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျဉ်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စဝင့်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစင်းမြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြင်းမြန်းကျင်ကြရတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင်
တော်တာရှင်တွေအနေနဲ့ဒီနေ့ည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့လည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။ VOA ကလည်းစနေနေ့မနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါဗျ။မကြခင်ဒုတိယပိုင်းမှာတော့အမျိုးသမီးကနာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်စတာတွေကိုနားဆင်ရဖို့လည်းရှိပါရရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါဗျ။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ22ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာစီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီစီစဉ်တွေမှာအမျိုးသမီးကဏ္ဍမှာဆိုရင်တော့
တော့သွားလိုက်တယ်သွားလိုက်တော့သူကအဲ့လိုလုံခြုံရေးစောင့်နေလို့ရလည်းအများကြီးပဲအဲ့ဒါနဲ့အဲ့ထက်သူကဝင်သွားတယ်သူကလည်းကြောင်သွားတာပေါ့အဲ့ဒီကုမ္ပဏီကိုလည်းလူစိမ်းကတခါမှဝင်ယူရမှာမဟုတ်တော့အဲ့လိုကြောင်ပြီးတော့မှသူကဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုရတယ်
ကိုလင်းစာရွှေတစိမ့်ဆူလက်ခံရရှိတယ်မြန်မာသတင်းတော် Esther Thusan နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာသိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါအခုပြောသွားတဲ့စီစဉ်နေတဲ့မှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်ကိုမနက်နာချမ်းကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ဆက်မှုဆောင်အစည်းအဝေးဟာရှေ့လျှောက်ကြီးထွားလာမယ့်အလားအလာတွေရှိနေတဲ့အကြောင်း Nikkei Asian Review Internet စာမျက်နှာမှာရေးသားထားပါတယ်။ဂျပန်နိုင်ငံနဲ့ဖက်ဆက်တိဆောက်ခဲ့တဲ့တိလဝါဆက်မှုဆောင်ကို2018နှစ်စန်းပိုင်းလောက်မှာနောက်ထပ်30ရာခိုင်နှုန်းလောက်တိုးချဲ့သွားဖို့မျှော်လင့်ထားကြောင်းစောင်းမရှင်ကအစချီရေးသားထားတာပါ။ခန့်မှန်းခြေဒေါ်လာ48တန်းကျော်အကုန်ကျခံတိဆောက်ပြီးပြီးခဲ့တဲ့နှစ်ထဲမှာဖွင့်လှစ်ခဲ့တဲ့ဆက်မှုဆောင်လုပ်ငန်းတွေရဲ့90ရာခိုင်နှုန်းဟာလည်းcontract ထုတ်ဆိုထားပြီးဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံက corporation လုပ်ငန်း6ခုနဲ့မြန်မာအစိုးရတို့အပြင်ဂျပန်နိုင်ငံပြပအထောက်အကူပေးရေး agency JICA နဲ့ဂျပန်နိုင်ငံက corporation ကြီးတွေ2013ခုနှစ်မှာတည်ဆောက်ရေးလုပ်ငန်းတွေကိုစတင်ခဲ့ကြတာပါဒီထဲကလုပ်ငန်း6ခုလောက်ဟာနောက်ထပ်တိုးချဲ့မဲ့စီမံကိန်းမှာဆက်လက်ပါဝင်ကြမှာလည်းဖြစ်ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေစတင်တဲ့အချိန်ကာလကိုတော့မြေနေရာတတ်မှတ်ဖို့နဲ့ဒေသခံတွေကိုပြောင်းရွှေ့နေရာချထားရေးအစီအစဉ်တွေပြည့်ပြတ်မှသာစတင်နိုင်မှာဖြစ်ပါတယ်။လက်ရှိဆက်မှုဆောင်မှာတော့နိုင်ငံပေါင်း18နိုင်ငံကလုပ်ငန်းပေါင်း80ကျော်လုပ်ကိုင်ကြမှာဖြစ်ပြီးဂျပန်နိုင်ငံကလုပ်ငန်းပေါင်းကထပ်ဝက်လောက်နေရာယူထားမှာဖြစ်ပါတယ်။အဝတ်ထည်နဲ့ကားပစ္စည်းထုတ်လုပ်မှုတွေအပါအဝင်လုပ်ငန်းပေါင်း10ခုကျော်ကတော့လုပ်ငန်းတွေစတင်နေကြပါပြီ။ကုန်ထုတ်လုပ်မှုလုပ်ငန်းတွေနဲ့အလုပ်ကိုင်ခွင်လန်းတွေဖန်တီးနိုင်ရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မျှော်မှန်ချက်တွေကိုအကောင့်ထည့်ဖို့ရမှာတိလဝါဆက်မှုဆောင်စီမံကိန်းတိုးချဲ့မဲ့အစီအစဉ်ဟာလည်းအခရာကျတဲ့အခန်းကဏ္ဍမှာရှိနေမှာဖြစ်တယ်လို့ညီကုန်းချုပ်ရေးသားထားတဲ့စောင်းမကိုတော့ Nikkei Asia Review မှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်အတိုင်းဝိုင်းနဲ့မွတ်စလင်အတိုင်းဝိုင်းကြားကွာဟမှုကိုပြန်စစ်ဆက်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဖုန်းတော်ကြီးဒလိုင်းလာမားကတိုက်တွန်းလိုက်တဲ့အကြောင်းဒီ ARN online မှာရေးသားထားပါတယ်။ချက်ပြည်သူသမ္မတနိုင်ငံ Prague မြို့မှာဒီသတင်းပတ်ထည်ပြုလုပ်ခဲ့တဲ့အကြိမ်20မြောက် Foreign 2000ညီလာခံမှာကမ္ဘာကြီးနဲ့လက်ရှိစိန်ခေါ်ချက်များဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့တိဘက်ဖုန်းတော်ကြီးဒလိုင်းလာမားက ARN သတင်းဌာနကိုပြောကြားခဲ့တာပါ။လှုပ်ဆောင်မှုအတွက်လည်းအခွင့်အလမ်းရထားပြီးမို့တချို့ကွာဟနေတာတွေနဲသွားအောင်အာယုံဆိုင်လှုပ်ဆောင်တင်ပြီးလို့ယူဆကြောင်းနဲ့ပြည်ရင်းငင်းငင်းရေးကိုဖော်ဆောင်နိုင်မှကမ္ဘာငင်းငင်းရေးကိုလည်းတိဆောက်နိုင်မှဖြစ်ပြီးအောက်တိုဘာလဆန်းပိုင်းကရခိုင်ပြည်နယ်မှာရဲတပ်ဖွဲ့ဝင်တချို့အကြမ်းဖက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့အစွန်းရောက်ဝါဒီတွေမှာဘာသာတရားဆိုတာမရှိကြဘူးလို့ဖုန်းတော်ကြီးဒလိုင်းလာမားကမိန်ကြားခဲ့တာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်အလားတူဒေါအောင်ဆန်းစုကြည်ကလည်း The Hindustan Times သတင်းစာနဲ့မေးမြန်းခဲ့မှအကျန်းဖတ်မှုကကမ္ဘာတဝန်းပြန့်နှံ့နေပြီဒါကြောင့်လည်းဒီအကျန်းဖတ်မှုကိုတည်ကြားစီဖယ်ရှင်းဖို့လိုမယ်လို့ထင်တဲ့အကြောင်းအတူတူပဲဆိုပေမဲ့လည်းလူပုဂ္ဂိုလ်ဖွဲ့စည်းနိုင်ငံတွေဆိုပြီးအဲ့ဒီဝေါ်ဟာရမျိုးတွေမယူဆစေချင်ဘူးဆိုတာနဲ့ညီကုန်းချုပ်ထားတဲ့စောင်းမကိုတော့ဒီ ARN online မှာဖတ်ရှုနိုင်ပါလိမ့်ရှင်
။ကမ္ဘာသတင်းယူတဲ့ကမြန်မာသတင်းကောက်နှုတ်ချက်ကိုမန္တနာချန်ကတင်ဆက်သွားတာပါ။အခုဆက်ပြီးတော့ဒေါ်လာအတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီလိုမျိုးနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက H-A-R-D, hard ga, keta, T-I-M-E, time ga, ching, suro, zakabait kunye, lung out, dibe ga, kete, ching mo. Idiom suro, to white, dibe ga le, diniyama, sinelu, suyama ba. Bowa ma, a cha, a deri, sinye mudri, doka, dokadri, a to the pin, muyiji, jade mune, yin sinyare, chi nigu, hard time lu, yinyon pura pibari. ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လေးသုံးလို့ရပါတယ် hard time အသူနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာ Tolly Duka Yakeri, Ludibi Yavari. Umago, not to call nothing, Chijayao.
My mother had a hard time bringing us up since my father died 10 years ago.
Boa ma a cha a deadwe, singe mudwe, Duka, Dukadwe, a to the pin. Muiji, Jademune, yin signiare, chini go. Idiom at the unya, Pelup Yomle.
A hard time.
Lup Yolo Yavari. Eragaro, digrimine, dimpia gede, idiom, thome pipari.
Tolla tantin satem, menakin English satangans as is a good nursing gejaraba. Good camaro, a person to senator, a mutuing canago de sepibame. Diganama, so you know, Autubala, Satoyan nigga, Pulisa suit chimin at canago, New York, New Columbia, Tacatuma, Chimpa, Kirama, Nimananga, Ketchin, Tayendu, Esther Tusangale, Sula Kanya, you gave Public service, so that Ludu Job Jude, the range you move, Ganasaya, Pulisa Shades, a sugo, AB the Rintanaga, suit chimin at Kanya de, Seafood for slaves, so that Juni Tanga, Pilensa, so that did the dingo, songs and Tavlan, Kiraba. မြန်မာနိုင်ငံသားအများစုပါဝင်တဲ့ငါးဖန်သမားတွေအဖြစ်ကျွံပြုတ်ခိုင်းစေခံရတဲ့အကြောင်းကိုအဖြစ်မှန်ကိုစုံစမ်းဖော်ထုတ်နိုင်ခဲ့လို့ကျွံပြုတ်ခံရသူပေါင်း2000ကိုကယ်တင်နိုင်ခဲ့ပါတယ်ဒီလိုသတင်းယူမှုအတွေ့အကြုံတွေနဲ့ပတ်သက်လို့အက်စတာ2000ရဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ထားတာကိုနားဆင်ပါရှင်
Cause it only serves to make me more determined to achieve my final goal.
And I... Esther Tusanue, it be the Intanaga. The Luru Jobu Gandama, the Mango, Topo, Binangere, Vijao, the Pulitzer Sue, Chimie, Kayare, the seafood from slaves, or no? Jun Ridangayare, Bineza, Sule, the double Dinaga, Twilade, Kama, Chamaru, Duyadaga, the Chopon with the Masui.
လူတွေကိုထောင်ချောင်းနေခြာထားတာတွေတွေ့ရပါတယ်အဲ့လိုထောင်ချောင်းနေခြာထားတဲ့လူတွေနဲ့ရောအက်စတာတို့တွေ့ဆုံမိမြန်ခွင့်ရခဲ့ပါလားရှင်နောက်တော့ဟုတ်ကဲ့သိခဲ့ရပါတယ်ဒီမှာအဲ့ဒီညနေမှာဒီမှာဒမာတချို့နဲ့အဲ့ဒီသမင်းဆိုင်တဲ့ဆိုင်မှာတွေ့ရတဲ့အတွက်ကြောင့်မလို့ဒီမှာတို့ပြောတယ်ဒီမှာအောင်နှောင်းနေကြရင်မြန်မာအများကြီးရှိတဲ့နေရာကိုခေါ်သွားပြီးပါဒီမှာအဲ့ဒါမှာကုမ္ ဲ့ဒီ company window ကျွန်တော်တို့သွားလိုက်တယ်သွားလိုက်တော့သူကအဲ့လိုလုံခြုံရေးစောင့်နေလူရလည်းအများကြီးပဲအဲ့ဒါနဲ့အဲ့ထဲကသူကဝင်သွားတယ်သူကလည်းကြောင်သွားတာပေါ့အဲ့ဒီ company ကိုလည်းလူစိမ်းကတခါမှဝင်ဘူးတာမဟုတ်တော့အဲ့လိုကြောင်ပြီးတော့မှသူကဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုတော့ကျွန်မ company ဝင်ကဒီ site 6ထပ်ပတ်လည်ဝင်းရံထားပြီးတော့အလဲတက်တက်မှကြတော့ site ပြနေရှိတယ်အဲ့ site ပြကသူကထောင်ချောက်ပေါ့ကျမအော်တော့ရနေကွန်မြူနီဝင်လက်ပြောသေးတယ်ထောင်ကလည်းရှိရပေါ့နော်အဲ့ဒါနဲ့သူကခေါ်ရတာအမအဲ့ဒါတင်မကတည်းကရှိသေးတယ်ဆိုမှအဲ့ထောင်ရှိကိုရောက်သွားတော့ကျမမြန်မာပြည်သား15ယောက်လောက်ထောင်ထဲမှာရှိနေရကိုတွေ့ရပေါ့နော်အဲ့ဒါနဲ့ကျမထိုင်လိုက်ပြီးတော့မှကျမတို့ကိုအဲ့လို recording တွေလုပ်လို့မရဘူးဘာမှစကားမပြောရသေးခင်မှာကျမကိုအဲ့လိုလုံခြုံရေးတွေခေါ်သွားတာခေါ်ရမှဒီမှာစကားမပြောရတော့တနင်္လာဆိုင်တဲ့နေရာမဟုတ်ဘူးဆိုမှအဲ့တော့ကျမတို့လုံးဝပြန်ပြီးတော့ဝင်ပြီး interview လုပ်လို့မရတော့ဘူးမရတော့နောက်ဆုံးအဲ့ဒီဂျုံကအကိုတရားကိုလှမ်းပြီးပြောတယ်ဂျုံပြုတ်ခံရတဲ့လူနဲ့သူလဲအဲ့မဲ့ဖြစ်နိုင်မလားပေါ့ကင်မရာတိတ်တိတ်လေးနဲ့တွားပြီးတော့မှတို့အဲ့ဒီသူ interview လေးလုပ်ဖို့ကျမမနက်ပိုင်းမှာကျမဝင်လို့ရတဲ့အချိန်မှာတော့ဒီထောင်ကျောက်ထဲမှာဖဲ့ထားခံရတဲ့ဒီကျော်နိုင်ဆိုတဲ့တရားကိုကျမကင်မရာအသေးနဲ့သတ်ပုံပဲရိုက်လိုက်ရတယ်သူ interview အပြည့်စုံမလုပ်လိုက်ရဘဲနဲ့ကျမအဖမ်းခံလိုက်ရတော့အဲ့တော့ကျမအဲ့ကနေထွက်သွားလိုက်ရတယ်ထွက်သွားလိုက်ရတော့နေ့နယ်ကျတော့ကျမကို အဲ့ဒီအကိုကြီးတယောက်သူကင်မရာအသေးလေးနဲ့ယူသွားပြီးတော့မှအဲ့ဒီအထက်လူတွေပြန်ပြီး interview သွားလုပ်ပေးတယ်။အဲ့မှာကျမပြီးတော့မှပြန်ထွက်လာတဲ့အခါမှာကျမပြန်ကြည့်တဲ့အခါကျတော့ကျော်နိုင်ရဲ့သူ့ရဲ့တငယ်ချင်းပေါင်းပါတယ်အဲ့ထဲမှာထောင်တဲ့ထဲခံထားရတဲ့လူရဲ့ပြောပြချက်အရာသူတို့ကအလုံးမလုံးနိုင်တော့ဘူးအရန်မောတယ်၁၄နိုင်အလုံးလုံးရတဲ့တော့ကျမအရန်မောတယ်ဆိုပြီးတော့မှပြောပြီဆိုရင်သူတို့ထောင်ထဲမှာထည့်တယ်ကျော်နိုင်ဆိုရင်အထူးသဖြင့်ကျော်နိုင်အဲ့မှာကျမတို့အဲတင်းမှာမျက်နှာပါလာတဲ့ကျော်နိုင်ဆိုရင်သူကပြောတယ်ကျွန်တော်အဆက်မပေးလိုက်ရတယ်ကျွန်တော်မြန်မာပြည်ပြန်ပို့ပေးပါကျွန်တော်အိမ်ပြန်ချင်တယ်လို့ပြောတဲ့တော့ကြောင့်သူ့ကိုထောင်ထဲမှာထည့်ထားတာပေါ့နော်အဲ့လိုအပြစ်မရှိဘဲနဲ့သူတို့ခြောက်စားတယ်ပြီးတော့ဒီအထက်မှာရှိတဲ့ထိုင်းကပဲ့နေတဲ့ကပ္တိန်နဲ့အကုန်လုံးကသူတို့မှာလက်နက်အပြည့်အစုံပါတယ်အဲ့လိုမလို့ဒီကျွံပြုတ်ခံရတဲ့လူတွေအကုန်လုံးကသူတို့မလွန်ဆန်နိုင်ဘူးကြောက်တယ်အဲ့ဒီလက်နက်တွေနဲ့ပဲခြောက်စားပြီးတော့မှသူတို့ခိုင်းစေတာပေါ့နော်အဲ့လိုမျိုးနှိပ်စက်တာတွေကိုသူတို့ကပြောပြပါတယ်ဟုတ
်ဆိုဆိုကအစ်စတပြောတဲ့ကျွန်းကဘင်ဂျီနာလား
ဟုတ်ဘင်ဂျီနာဟုတ်ကဲ့
ဆိုအဲ့ဒီမှာမြန်မာကမ္ဘောဒီးယားလာအိုစီဆိုမြန်မာတွေကတော့အများဆုံးပေါ့နော်ဒီမြန်မာတွေရဲ့နေထိုင်မှုဟိုအခြေအနေရောဘယ်လိုရှိပါလဲ
ဒီကျွံပြုတ်ခံရတဲ့လူတွေကတော့နိုင်ငံတိုင်းကလူတွေအတူတူပါပဲရှင့်အတူတူပဲဆိုမှသူတို့ရဲ့ living condition ကအရန်ကိုဆိုးပါတယ်အဲ့ဒီကျွံမှာသူတို့ကုမ္ပဏီဝန်ထမ်းမှာဆိုရင်တချို့ကငါးဖမ်းလေတွေကသူ့ကုမ္ပဏီနဲ့သူနံပါတ်လေးတွေနဲ့ရှိတယ်အဲ့တော့သူနဲ့ဆိုင်ရာငါးဖမ်းလေတွေအပေါ်မှာအလုပ်လုပ်ရတယ်24နာရီလုပ်ရတယ်သူတို့ကျွံပြန်ကတ်တဲ့ခါမှာကျွန်းမှာခဏနားရတယ်နားတယ်ဆိုပေမဲ့တို့ကအဲ့ဒီကျွန်းအဲ့ဒီကုမ္ပဏီဝန်ထမ်းမှာတို့အလုပ်လုပ်ရတယ်ထမင်းဆိုရင်လည်းတို့အဲ့လိုကောင်းကောင်းမွန်မွန်မကြွေးဘောနော်ရေးလေးပါဆိုလည်းရေးအသက်မရှိဘူးတော်တော်လေးကိုဆိုးရပါတယ်အဲတို့ငါးဖမ်းလေးမှာဆိုရင်ပိုဆိုးတယ်ငါးဖမ်းလေးကပင်လယ်ထဲထွက်သွားတယ်တောက်ရေးရေလို့တီးသက်မပါတော့တို့မှာစက်တစ်ခုရှိတယ်ဟိုပင်လယ်ရေကိုချားငံရေကိုရေချိုဖြစ်ဟိုပြင်းပြီးပြောင်းလဲတဲ့မျိုးတွေရှိတယ်အဲ့ဒီအစားတောက်တွေကလည်းအလွန်ဆိုးရတာပေါ့နော်တို့ငါးဆိုရင်ဟိုတို့ပက်ကင်းထုတ်ပြီးသားတွေကနေပုတ်သွားရင်ပုတ်သွားတာမျိုးတို့ပြီးတော့ဟိုတို့လုံးဝသုံးမရတဲ့ငါးအမျိုးအစားတွေကိုပြုတ်ပြီးတော့မှစားရတယ်တို့အဲ့ဒီကျွန်းမှာနေရတဲ့နေရာကလည်းတို့အဲ့လိုတမန်တလင်းတွေမှာအခင်းလေးတစ်ခုပဲနဲ့အေးရတာမျိုးတွေအဲ့လိုဆိုးရပါတယ်ရှင်ဟုတ
်ဆိုဆိုကအစ်စတာကတော့ပြောပြတာကတော့ထိုင်းနိုင်ငံကစီးရောက်ရှိလာတယ်ဆိုတော့ဗဂျီနာကျွန်းကိုတို့ရောက်နေတာကဘလောက်ကြာပြီလဲဘလို့နည်းနဲ့တို့ရောက်လာကြတာလေဆိုတာလေသိချင်ပါတယ
်ဟုတ်ကဲ့သူတို့ကစုံမအဖြစ်တော့ဒီမြန်မာပြည်မှာရှိနေတဲ့လူတွေပါဒါပေမဲ့ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့ရောက်ဒီတိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မှာဆိုအဲ့ဒီရွာတွေကလူတွေကိုသူတို့ကသွားပြီးတော့မှအလောက်ကင်ခွင့်လန်းမျိုးတော့ပြောပြတာပေါ့အဲဒီထိုင်းနိုင်ငံမှာအလောက်တွေလောက်ရမယ်စက်ရုံတွေမှာပဲလောက်ရမှာဘစ်စကစ်စက်ရုံမှာလောက်ရမယ်ဂျင်းပေါင်းမီစက်ရုံမှာလောက်ရမယ်ဆိုသူတို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်ထိုင်းနိုင်ငံမှာတမောစိတ်အဓိကနည်းနေရာရှိတယ်မဲခေါင်စိတ်ကမ်းနဲ့ဒီမဟာချင်းစိတ်ကမ်းဆိုတဲ့နည်းနေရာရှိတယ်ဒါတော့သူ့ရဲ့ဟိုလူပုံကူးရဲ့လူတွေအချင်းချင်းမတူတဲ့အတွက်ကြောင့်မလို့အဲ့လိုရောက်တာနဲ့သူတို့ကစိတ်ကမ်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကမ်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာပါသွားတဲ့လူတွေကတိကိုမတိလိုက်တာတချို့ကတော့ပြောတယ်ဒီငါးဖမ်းလေရတလပဲသွားမှာမင်းပြန်လာရင်ပတ်ဆိုင်ရမယ်ဆိုပြီးမှအဲ့လိုလိန်သွားတဲ့လူတွေရှိသလိုဒီတချို့ကျတော့တိကိုမတိလိုက်ပဲနဲ့အဲ့ဒီငါးဖမ်းလေပေါ်မှာသူမတိလိုက်ပဲနဲ့ပါသွားတာရှိတယ်အဲ့တော့တချို့ကဘန်ဂျီနာကျွန်းရောက်သွားတဲ့ခါကျတော့သူတို့ဘလို့မှမြန်မာပြည်ပဲဖြစ်ဖြစ်ထိုင်းနိုင်ငံဖြစ်ဖြစ်ပြန်လဲဆက်အကြောင်းလုံးဝရှာလို့မတွေ့တော့တာမျိုးဖြစ်သွားကြတယ်ဖြစ်သွားတဲ့အချိန်မှာဘလို့မှချောင်ပြေးပြန်နေရမရှိတဲ့ခါကျတော့ကျွန်းမှာသွားပြီးပြိမိနေတဲ့လူတွေကတချို့ဆိုရင်အကြာဆုံးနေခဲ့ရတဲ့လူဆိုရင်ဒီ22မိနစ်တောင်ကြာတာပေါ့အဲ့ဒီနေရာမှာတော်တော်များတဲ့လူတွေကတော့10မိနစ်လောက်ကိုသွားပြီးတော့မှကျွန်းခံရတဲ့လူတွေရှိတယ်တချို့က9မိနစ်6မိနစ်ရှိတယ်တချို့ကတော့နာရီ3မိနစ်တည်းရှိပါတယ်ဟုတ
်ကျွန်မတခုမိရှိတာကဒီ Esther တို့ရဲ့သတင်းစုံစမ်းဖော်ထုတ်မှုကြောင့်ပေါ့နော်ဒီကျွန်းပြုတ်ခံရတဲ့လူ2000လောက်ပြန်နေလွမြောက်လာခဲ့ကြပြီဆိုတဲ့ခါကျတော့အဲ့ဒီလူတွေရဲ့လုံးလုံးဆိုအခြေအနေရောအစ်စတို့လိုက်မေးကြည့်သေးတာရှင်ကိုယ့်နိုင်ငံမှာရောသူတို့ ਨੇ ပြန်ဆုံစည်းတာတွေများရှိလားရှင
်အာဟုတ်ကဲ့ကျမကတော့သူတို့ပြန်ရောက်ကြတဲ့ခဏခဏဆုံဖြစ်တာတွေရှိရယ်ဖုန်းနဲ့ဆက်သွယ်လုပ်တာတွေရှိပါတယ်ဘာကြောင့်လဲဆိုတော့သူတို့ပြန်ရောက်လာကြတဲ့နေ့ကျမလေးစိတ်မှသွားကြိုတယ်လူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာဆက်ပိုင်းမှာသူတို့နေရက်3ရက်နေခွင့်ပေးတယ်ဆိုတော့နေမပြန်ခင်မှာသူတို့ခဏလေးထိမ့်သိမ်းထားပေးတာမျိုးတွေရှိပါတယ်အဲ့တော့သူတို့စီကနေဖုန်းနံပါတ်တွေအလဲလဲလုပ်တယ်တချို့ကတော့ပုံမှန်အနေထားကိုပြန်ရောက်နေပါဒါပေမဲ့တချို့ကတော့ပြန်ရောက်တယ်ဆိုမှဟိုအရင်တော့ကတို့မြန်မာပြည်ကနေတခြားနိုင်ငံကိုရောက်မသွားခင်တော့အချိန်နေတိုင်းမှာစိတ်သက်ကြတာမျိုးတွေရှိရမျိုးတွေတို့ကတွေးရပါတယ်ဒီပြန်လာတဲ့လူအများစုကဒီနိုင်ငံမှာမပါလို့ရမှမသိအမျိုးတွေအများကြီးရှိပါသေးတယ်ဥမာတို့တို့အလောက်ကိုင်းဆန်းလန်းအစ်စ်ဆိုတာဟိုလည်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးကနေအဲ့လိုထပ်ပြီးလုပ်ပေးတာမျိုးတွေတိတ်မရှိသေးဘူးပေါ့နော် အဲဒါကြောင့်မို့သူတို့ပိတ်သက်ကြတဲ့ယောဂမျိုးတွေတွေ့ရပါတယ်ရှင်ဟုတ
်အခုလိုပေါ့နော်ဒီ Pulitzer ဒီ Public Service အတွက်ကိုရွှေတစိမ့်ဆုချီးပေးတဲ့ခါမှာမြန်မာနိုင်ငံကတော့ဒီအထင်ကြီး Pulitzer ဆုရှင်ဖြစ်ကြတော့ S2 ဆံပေါ့နော်ဆိုတဲ့ခါကျတော့အထူးသဖြင့်မြန်မာအမျိုးသမီးတွေတက်လေဂုံယူစရာလို့ဆိုရပါလိမ့်မယ်အဲ့တော့မြန်မာအမျိုးသမီးတွေကိုအထူးသဖြင့်အခုတွေ့ရတာကနည်းနည်းပြုပြင်ပြောင်းလေးစတင်လာပြီဆိုတဲ့ခါကျတော့ဒီသတင်းလောကတွေမှာမြန်မာအမျိုးသမီးတွေတော်တော်လေးပါဝင်လာတာတွေ့ရပါလိမ့်အဲ့တော့မြန်မာအမျိုးသမီးတွေကိုကောဘယ်လိုအကြံပေးချင်ပါလဲရှင်သတင်းယူရန်နဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးသတင်းတောက်ကောင်းကြီးဖြစ်လာဖို့အတွက်ကို
ကျွန်မတုံတွေ့ရတဲ့ဟာကအဲ့ဒီဂျွန်းကိုရောက်သွားတဲ့အချိန်မှာကျွန်မလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မတို့ကိုပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတွေ့ရပါတယ်ရှင်အဲ့ဒါကြောင့်မလို့ကျွန်မတို့အမျိုးသမီးတွေကဒီသတင်းလောကနဲ့ပတ်သက်လာရင်ကျွန်မတို့ပို့ပြီးလှောက်ဆောင်နိုင်ဖို့အဲကျွန်တော်တို့မှာစွမ်းအားရှိပါတယ်။ဘာကြောင့်မလို့လဲဆိုတော့ကျွန်တော်တို့မှာမိခင်စိတ်တက်တယ်ရှိရလူတွေအားကိုအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်။ကျွန်တော်လုပ်ရမယ့်တဲ့တင်တွေလည်းတကယ်အများကြီးရှိပါသေးတယ်။အခုဖြစ်နေတဲ့အဖြစ်တက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်။အဲကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကအမျိုးသမီးကတကယ်ကိုခွန်အားရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီလောက်နှစ်ပေါင်းများစွာစစ်အာဏာရှင်လက်ထက်အောက်မှာတော်မှာကျမတို့ကအောက်မှာငုတ်ရှုံးမနေဘဲနဲ့ကျမတို့ဒီလိုလှုပ်လာနိုင်တဲ့လူတွေဖြစ်တဲ့အတွက်ကျမတို့အများကြီးလှုပ်ဆောင်နိုင်ဖို့ရှိပါလေလို့ဟုတ
်မြို့သမီးကနာကိုနားဆင်ခဲ့ကြရတာပါအခုတခါမှာတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနည်းပညာကနာကိုနားဆင်ကြမှာပါရှင်
ဓာတုဗေဒပညာရပ်ကိုတခစ်ဆန်းစေတဲ့ကမ္ဘာအသိငယ်ဆုံးဆက်လို့ခေါ်ရမယ် molecule set ကလေးတည်ထောင်သူ၃ဦးကို2016ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုချင်းမြင်ခဲ့တဲ့အကြောင်းနာနိုနည်းပညာရှင်ဒေါက်တာဆိုဝီလာကပြောပြပေးမှာပ
ါဒီ2016ခုနှစ်ဓာတုဗေဒနိုဘယ်ဆုပေးတဲ့အကြောင်းအရာကကျွန်တော်တို့ molecular machine လို့ခေါ်ပါတယ် molecule နဲ့လှုပ်ထားတဲ့ဆက်အငယ်စားလေးပေါ့ခင်ဗျာကျွန်တော်တို့ပြောမယ်ဆိုရင်စက်ကြဝဠာတစ်ခုလုံးမှာအငယ်ဆုံးဆက်ကလေးတွေလို့ပြောလို့ရပါတယ်။အဲဒီဟာကအသိပညာရှင်၃ဆက်ရှိသွားပါတယ်။ပထမတူကအပမောက္ခပရိသတ်စတော်ဒါကကျွန်တော်တို့ Northwestern တက္ကသိုလ်ပါ America Chicago ပါ။နောက်ပမောက္ခ Jean-Pierre Sauvage ကကျွန်တော်တို့ဒီ Strasbourg University ပြင်သစ်ကဖြစ်ပါတယ်။နောက်ပမောက္ခ Ben Fehring ကတော့ University of Groningen ဒီ Netherlands ကဖြစ်ပါတယ်။သူကဓာတုဗေဒပညာရှင်တွေပါ။
ကမ္ဘာအသိဉာဏ်ဆုံးဆက်တွေကို molecule နဲ့လုံရမယ်ဆိုရက်အတွေးခေါ်တစ်ကိုတင်ပြခဲ့တာမို့သူတို့ကိုဓာတုဗေဒ Nobel ဆုချီးမြှင့်တာဖြစ်ပါတယ
်ဆက်ပေါ့နော်ကျွန်တော်တို့မော်တော်ကား engine လိုဟာမျိုးပေါ့စဉ်းစားကြည့်အောင်ဒီလို engine ကိုကျွန်တော်တို့ဘယ်လောက်ထိငယ်ငယ်လေးစောင့်နိုင်မလဲဆိုတော့ကျွန်တော်တို့ဒီဆက်လို့ပြောတဲ့အခါမှာဆက်မှာပါပါလဲဆိုလဲပတ်နေတဲ့အရာပါမယ်ဥပမာဒိုင်နမိုလိုဟာမျိုးပါမယ်ရွှေပြောင်းနိုင်တဲ့ဟာမှာဂီယာလိုဟာမျိုးတွေပါမယ်ဆိုတော့ပင်နီယံလိုဟာမျိုးတွေပါမယ်ပေါ့အဲ့ဒါတွေပေါင်းစပ်ထားတာပေါ့အဲ့တော့ကျွန်တော်တို့ဘလောက်ထိအငယ်ဆောင်နိုင်မလဲဆိုတော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တာဥမာနာယီမှာကြည့်လို့ချင်းမက ானிக ယ်နာယီလေးကိုဖွင့်ကြည့်လိုက်မယ်ဆိုရင်အဲထဲမှာပင်နီယံတက်တက်လေးတွေဆောက်ထားတာတွေ့ပါလိမ့်မယ်ကျွန်တော်တို့ဒီ Swiss နာယီလိုဟာမျိုးပေါ့နော်လက်ပတ်နာယီလိုဟာမျိုးအဲ့ဒီဟာတွေကတကယ်တော့မငယ်ပါဘူးကျွန်တော်တို့အခုပြောတဲ့ scale နဲ့ပြောမယ်ဆိုဒါပေမဲ့ကျွန်တော်တို့အတွက်ကတော့ငယ်တယ်ပေါ့အဲ့တော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တဲ့ဟာကိုကျွန်တော်တို့ top down approach လို့ခေါ်ပါတယ်နောက်တစ်မျိုးကကျတော့အဲ့လိုလုပ်မဲ့အစားကျွန်တော်တို့ဒီအဒမ်နေရနေစပြီးတော့ပြန်ပြီးတော့ဆက်တွေကိုတွန့်တက်ကူပြန်ပြီးစောက်ခိုင်းမယ်အဲအဲ့ဒါမျိုးဆိုလို့ရှိရင်ဒီကောင်ကသူကအရန်ကိုငယ်သွားပြီပေါ့နော်အခုလက်ရှိရှိတဲ့ဆက်တွေတဲ့အစတကယ်ဒီကြော်ကြော်လောက်အစပေါင်းငယ်မယ်ပေါ့အဲ့လောက်ထိငယ်မယ်ဟာမျိုးလုံးမယ်ဆိုရင်ကျွန်တော်တို့ဒီ molecule တွေနဲ့လုံးရမယ်ဖြစ်နိုင်တယ်ဆိုတော့ဟာကိုပထမဆုံး demonstrate လုပ်တာပေါ့လေပြခဲ့တဲ့သိပ္ပံပညာရှင်၃ဦးဖြစ်ပါတယ်ဒီဟာက revolutionary idea ပေါ့ခင်ဗျာတွေးခေါ်အစ်စ်ပေါ့ဒီသိပ္ပံပညာရှင်၃ဦးကတော့ကျွန်တော်တို့1980 90လောက်မှာအဲ့လောက်ပတ်ဝန်းကျင်ကနေစပြီးတော့ကျွန်တော်တို့ဒီ set လေးတွေကို molecule တွေနဲ့လုံးပြသွားနိုင်တဲ့အကြောင်းသူတို့ရသွားတာဖြစ်ပါတယ
်ဒီသိပ္ပံပညာရှင်တွေဟာဘယ်လို set ကလေးတွေကိုတီထွင်ခဲ့ကြတာပါလဲ
ပမောက္ခ Stoddard နဲ့ Jean-Pierre Sauvage ပေါ့ပြင်သစ်ကပမောက္ခအဲသူတို့နှစ်ယောက်ကဘာကိုလုံးပြသွားလဲဓာတုဗေဒနဲ့ပတ်သက်ပြီးတော့ဒီ molecule တွေပေါ့သူက green လေးတွေလို့ကျွန်တော်တို့ set ပြီးတော့ကျွန်တော်တို့သူလုံးပြသွားတယ်ဒီပမောက္ခစတောရတ်ကဘာလို့တီထွင်လိုက်နိုင်လဲဆိုတော့ကျွန်တော်တို့ molecule ပဲဒါပေမဲ့သူကပင်နီယံလိုဟာမျိုးကိုပဲဒီပဲပြောင်းပြန်သွားနိုင်တဲ့ molecule machine ပေါ့နော် molecule set လေးကိုသူတီထွင်လိုက်နိုင်ပါတယ် Netherlands ကပမောက္ခ Professor Fehring ကတော့ဘာလို့တီထွင်လိုက်တယ်လဲဆိုတော့ molecule car ပေါ့ခင်ဗျာ ကားလေးပဲအဲ့ကားကကျွန်တော်တို့ရှေ့ကိုသွားမယ်သူကနဲ့သူဒီအလင်းအောင်ပေးလိုက်မယ်ဒါမှမဟုတ် electrical energy ပေါ့လျှက်စစ်တပ်အားပေးလိုက်မယ်ဆိုရင်ဒီကားလေးကသူကသူသွားမယ်ပေါ့ဒါပေမဲ့ဒီကားရဲ့အရွယ်ကကျွန်တော်တို့လက်ရှိကားတွေထက်အစား grade ပေါင်းမြောက်များစွာငယ်ပါတယ်အဲ့ဒီဟာဒါကတကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဟာပါ
အော်ပမကတောင်းဦးစလုံးသူနီးသူဟန်နဲ့ထွင်ပြီးတော့မှသူတို့ထွင်ကြတာတော့ရည်ရွယ်ချက်တစ်ခုတည်းအဲ့တဘောမျိုးကြောင့်သူတို့တောင်းလုံးကိုပေါင်းပေးတာလားဆရာဒါမှမဟုတ်ဘာကြောင့်သူတို့တောင်းကိုတပေါင်းနဲ့ပေးတာပါလဲ
ရည်ရွယ်ချက်ပေါ့နော်ဒီ molecule ကိုတောင်းလာတဲ့ set တွေနဲ့ပတ်သက်လို့ရှိရင်တော့တောင်းလုံးကဒီထွင်လာတာအဲ့ဒီ area မှာဖြစ်နေတဲ့အတွက်ကြောင့်ဒီတောင်းစုပေးရဖြစ်ပါတယ်ဆက်အမျိုးစားချင်းတော့မတူဘူးပေါ့ခင်ဗျာကျွန်တော်တို့ဒီပထမပမောကနှစ်ဦး Professor Stoddard နဲ့ဒီ John Pierre Sauvage ကတော့သူနဲ့ဆက်တရတော့မှာပင်နီယံလိုဟာမျိုးတွေနောက် Dudley ကလိုဟာမျိုးတွေကျွန်တော်တို့ဒီ Professor Ferring ကတော့သူကပြောတယ်ဒီ engine ပေါ့ molecule ကားလေးပေါ့အဲ့လိုရှေ့ကိုသွားမယ်ဆိုလို့ရှင်အားမဟုတ်လို့ရှင် motor ပေါ့လဲမယ်ဆိုရင်တစ်ဖက်တည်းကိုပဲလဲရမယ်သူကနှစ်ဖက်ဘယ်နဲ့ညာနဲ့မလဲဘူးဘယ်ဆိုဘယ်တစ်ဖက်တည်းကိုပဲလဲတယ်အဲ့အမျိုးပေါ့ကျွန်တော်တို့ကားသွားလို့ပေါ့ခင်ဗျာကားဘင်းကရှေ့ကိုသွားမယ်ဆိုလို့ရှင်တစ်ဖက်တည်းကိုပဲဘင်းကလဲရမယ်ဒီကားဘင်းကရှေ့ကိုလဲလဲနောက်ကိုလဲလဲဆိုကားကရှေ့လဲမရောနောက်လဲမရောသွားလိုက်ရှေ့သွားလိုက်နောက်ဆိုးလိုက်ဖြစ်နေမှာပေါ့အဲ့အမျိုးရှေ့တစ်မျိုးတည်းကိုသွားဖို့အတွက်ကိုသူကတီထွင်လိုက်တယ်ပေါ့ molecule နဲ့တီထွင်မှုကသူတို့ကခင်ဗျာ molecule နဲ့တီထွင်လိုက်တာပေါ့ခင်ဗျာအခုကျွန်တော်ကိုယ်တိုင်ရဲ့ပြုလုပ်နေတဲ့သုတေသနကတော့အဲ့ဒီအထဲမှာပဲကျွန်တော်တို့ကဒါကိုပြန်ပြီးတော့နားလဲအောင်တကယ်အလုံးလုံးနိုင်တယ်မလုံးနိုင်ဘူးဆိုတဲ့ဟာကိုလက်တွေ့ကိုကျွန်တော်တို့ပြန်ပြီးလိုက်ပြီးတော့test လုပ်တာပေါ့ခင်ဗျာအဲ့ရမျိုးကျွန်တော်တို့ကဒါလက်ရှိလုပ်နေကြတာပ
ါကဘာပေါ်မှာအသေးငယ်ဆုံး set ကလေးတွေပေါ့နော်ဒီလို set ကလေးတွေလုပ်ပြီးတော့လူတွေရဲ့လူနေမှုဘဝကိုတိုးတက်လာအောင်ဘယ်နေရာတွေမှာ set ပြီးတော့အကျိုးပြုနိုင်မှာလဲနည်းနည်း session ပြပေးပါဆရာ
ဟုတ်ကဲ့ဥပမာပြောရမယ်ဆိုလို့ရှိရင်ဒီ Nobel Prize ပေးတဲ့ဒီ committee ကိုယ်တိုင်ကသူတို့ရှင်းပြထားပါတယ်1830ပေါ့ခင်ဗျာဒါလွန်ခဲ့တဲ့နှစ်ပေါင်း200နီးပါးလောက်တုန်းကကျွန်တော်တို့ပထမဆုံးဒီelectric motor ကိုကျွန်တော်တို့စတွေ့တဲ့အချိန်ပေါ့အဲ့ဒီအချိန်မှာလူတွေကဒါကိုဘယ်မှာသုံးရမလဲဆိုတော့သိချာမသိကြသေးဘူးအဲ့တုန်းကအခုကျွန်တော်တို့ motor လို့ပြောလိုက်ရင်နေရာတိုင်းမှာကျွန်တော်တို့သုံးတယ်ကားမှာလည်း motor ပါတယ်ကွန်ပျူတာထဲမှာလည်း motor လေးပါတယ် hard drive အဲ့လိုမျိုးပေါ့နေရာတိုင်းမှာကျွန်တော်တို့သုံးနေကြပြီအခုဒီပြောတဲ့ဒီ molecule set တွေကတော့ကျွန်တော်တို့သုံးဖို့ဟာကတော့အလားအလာအများကြီးရှိပါတယ်ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့စေပညာမှာဒီလိုဆက်လေးတွေကိုအထဲထဲမှာကျွန်တော်တို့ဆေးထဲမှာထည့်လိုက်ရင်ဒီဆက်တွေနဲ့ကတ်ကြီးလိုပေါ့ဖြတ်ပြီးတော့ကျွန်တော်ဆေးကိုအထဲကိုထည့်ပြီးနိုင်မယ်သွေးကြောတွေထဲမှာနောက်ပြီးတော့သွေးကြောပိတ်ညာတွေကိုတို့ရှင်းနိုင်မယ်ဥမာပြောရမယ်ဆိုလို့ရှိပါလေဒါဆေးပညာမှာသုံးနိုင်တဲ့ဟာတွေနောက်ကျွန်တော်တို့ဒီတခြားသိပ္ပံပညာရဲ့တွေမှာဆိုလို့ရှိရင်လည်းဒီ communication ပေါ့ဆဲဖုန်းလိုဟာမျိုးတွေမှာ electronic နဲ့ပေါင်းပြီးသုံးမယ်ဆိုရင်အမျိုးမျိုးသုံးလို့ရနိုင်ပါတယ်အခုကျွန်တော်နောက်တစ်ခုပြောပြချင်တာအခုကျွန်တော်တို့ဒီပထမဆုံးကဘာပေါ်မှာနန်လိုကားပြိုင်ပွဲကျွန်တော်ပြင်သစ်မှာလုပ်ဖို့ရှိပါတယ်နောက်နှစ်မှာပါမတ်လမှာပါဟို first world နန်လိုကား race ပေါ့အဲ့ဒီဟာဒီအခုနပြောသူ molecule ကားလေးတို့ကျွန်တော်တို့တီထွင်ပြီးတော့တွားပြီးတော့ပြန်ရမှာဖြစ်ပါတယ်ဒီဟာဘာလို့ကျွန်တော်တို့ဒါကိုလုပ်တာလဲဆိုတော့ကျွန်တော်ကဘာမှာရှိရလူသူဟိုနားလဲအောင်ဒီလို molecule ကားလေးတွေကတကယ်ကကျွန်တော်တို့နောက်ပိုင်းမှာကားအနေနဲ့သုံးဖို့မဟုတ်ပါဘူးဒီဟာလေးတွေကကျွန်တော်တို့ဒီရွှေပြောင်းနိုင်တဲ့molecule level ပေါ့အဲ့မှာရွှေ့ပြောင်းနိုင်တဲ့ဆက်လေးတွေအနေနဲ့ကျွန်တော်တို့အသုံးချပြီးတော့ကျွန်တော်တို့ဒီနည်းပညာသစ်တွေကျွန်တော်တို့တီထွင်ဖို့ရည်ရွယ်ချက်နဲ့ဒီဟာကိုပြန်ဝဲလုပ်တာဖြစ်ပါတယ်ဒီ Nobel ဆုကိုဒီဆက်လေးတွေကိုပေးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်တင်တဲ့ပတ်သက်တဲ့သိပ္ပံပညာမှာနောက်ရှေ့ကိုအများကြီးတိုးတက်လာဖို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီဟာကိုပေးတဲ့အတွက်ကြောင့်ဆက်အငယ်လေးတွေပေါ့ငငယ်ကြီးတွေနဲ့ပတ်သက်တဲ့သိပ္ပံပညာရကရှေ့မှာအရန်ကိုတိုးတက်လာဖို့ရှိပါတယ်
နာနိုသိပ္ပံပညာရှင်ဒေါက်တာဆောဝေလိုက်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တ
ော့ခင်မျိုးသက်တင်ဆက်သွားတယ်သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြရပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ဥပဒေနဲ့ဆန့်ကျင်တဲ့စီးပွားရေးလုပ်ငန်းတိုင်းဟာတရားမဝင်စီးပွားရေးတွေဖြစ်ပါတယ်။တခါတရံမှာဒီလိုလှုပ်ဆောင်တဲ့စီးပွားရေးကိုမှောင်ရိပ်ခိုလှုပ်ဆောင်တဲ့စီးပွားရေး၊မှောင်ခိုစီးပွားရေး၊တရားမဝင်တဲ့စီးပွားရေးလို့လည်းခေါ်ဆိုပြီးဒါဟာ globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးရဲ့ဆန့်ကျင်ဘက်အမောင့်တုကိုကိုးစားပြုပါတယ်။အဲဒီလိုလှုပ်ဆောင်ခြင်းကစီးပွားရေးဖွံ့ဖြိုးမှုတွေကိုအဟံအတားဖြစ်စေတာ၊တရားဝင်အမြတ်ဆုံးရရှိနိုင်မှုကိုပပျောက်သွားစေတာတွေအပြင်အနာဂတ်မှာဖြစ်ပေါ်လာနိုင်တဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းအဟံအတားဖြစ်စေပါတယ်။ဥပဒေနဲ့ဆန့်ကျင်တဲ့စီးပွားရေးလုပ်ငန်းတွေဟာအကျွန်ုပ်တို့ကနေ့ရင်ဆိုင်နေရတဲ့ကြောက်စရာအကောင်းဆုံးစင်ခေါ်မှုဖြစ်ပါတယ်။ခုံပြန်ကြော်လွားပြီးချုံနှောင်ကင်တွယ်ထားတဲ့ဒီဥပဒေနဲ့ဆန့်ကျင်တဲ့စီးပွားရေးကတစ်ကမ္ဘာလုံးရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု 600ခန်းနှုန်းကနေ1500ခန်းနှုန်းအထိရှိတယ်လို့အမျိုးသားလုံခြုံရေးနဲ့ရာဇဝတ်မှုစန့်ကျင်ရေးဆိုင်ရာအစီအစဉ်အမေရိကန်အစိုးရညွှန်ကြားရေးမှူးဒေးဗစ်လူနာကပြောပါတယ်ကမ္ဘာလုံးဆိုင်ရာဥပဒေနဲ့စန့်ကျင်တဲ့စီးပွားရေးလုပ်ငန်းတွေဟာကဏ္ဍစုံမှာဖွံ့ဖြိုးကြီးထွားနေကြောင်းမူရစ်ဆေးဝါးငွေရဖို့အတွက်ပြန်ပေးဆွဲတာလက်နဲ့မောင်းခိုးရောင်းဝယ်တာလူမောင်းခိုးကူးတာခိုးယူပစ္စည်းတွေနဲ့ကုန်ပစ္စည်းအတူတွေကူတန်းရောင်းဝယ်တာရှင်းဟောင်းပစ္စည်းတွေနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုခိုးယူရောင်းချတာလက်ပေးလက်ယူလုပ်တာငွေကြေးခွာချတာတွေပါဝင်ပါတယ်တရားမဝင်စီးပွားရေးလုပ်ငန်းတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေကိုခေါင်းပုံဖြတ်လူယူနေပါတယ်မောင်းခိုးဈေးကွက်မှာအယောင်အဝယ်လုပ်သူတွေဟာရောင်းကုန်ကုမ္ပဏီကပေးဆောင်တဲ့အခွင့်အရေးအပြင်တခြားသွင်းကုန်ထုတ်ကုန်အခွင့်အရေးကိုလည်းပေးဆောင်ခြင်းမရှိပါဘူးဒါ့အပြင်သူတို့ရောင်းချတဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်လည်းအာမခံမှုမပေးနိုင်ကြပါဘူး။ဒါကြောင့်သူတို့တွေဟာဝယ်ယူသုံးစွဲသူတွေကိုလိန်ညာမှုတွေပြုလုပ်နိုင်ပါတယ်။အဲဒီလိုတရားမဝင်လုပ်ငန်းတွေပပျောက်သွားအောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိတဲ့အာဏာပိုင်တွေအနေနဲ့လည်းတန်တရားနဲ့ကြည့်ရှုခြင်းခံရနိုင်သလိုအစိုးရအဖွဲ့အစည်းပေါ်ယုံကြည်မှုညှော့နေပြီးတန်ပေါင်းများစွာသောပြည်သူတွေရဲ့လူနေမှုဘဝအရေးအသွေးလည်းကျဆင်းလာနိုင်ပါတယ်။တရားမဝင်စီးပွားရေးလုပ်ငန်းတွေကိုရပ်တန့်နိုင်တဲ့နည်းလမ်းတစ်ခုကတော့ညာနာပိုင်ဆိုင်မှုခိုးယူသူတွေကိုဖမ်းဆီးအရေးယူခြင်းပဲဖြစ်ပါတယ်။ညာနာပိုင်ဆိုင်မှုကိုအကာအကွယ်ပေးခြင်းဟာစီးပွားရေးဖွံ့ဖြိုးမှုနဲ့တီထွင်ကြံစမှုတွေရဲ့အသက်သွေးကြောဖြစ်ကြောင်းတီထွင်ကြံစသူတွေအနေနဲ့သူတို့ရဲ့တီထွင်မှုတွေခိုးယူခြင်းမခံရဘူးလို့သိရှိတဲ့အချိန်မှာသူတို့အနေနဲ့တီထွင်စမ်းသပ်မှုအသစ်တွေနဲ့အကြံဉာဏ်အသစ်တွေလူမှုအတိုင်းအဝိုင်းအတွက်ထပ်မံဖော်ဆောင်ပေးနိုင်မှာဖြစ်တဲ့အတွက်ကျွန်တို့ရဲ့ဘဝတွေလည်းတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းညာနာပိုင်ဆိုင်မှုကိုတင်းကျပ်စွာထိန်းချုပ်နိုင်ခြင်းမရှိရင်တော့ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့သုတေသနနဲ့ဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေမှာယင်းနှီးမြှုပ်နှံထားမှုတွေဆုံးရှုံးကုန်မှာဖြစ်တဲ့အတွက်သူတို့အနေနဲ့အနာဂတ်မှာအဲ့ဒီလိုလှုပ်ဆောင်လိုစိတ်ရှိကြတော့မှာမဟုတ်ဘူးလို့ညွှန်ကြားရေးမှူးလူနာကပြောပါတယ်။တရားမဝင်စီးပွားရေးလုပ်ငန်းတွေရှိနေတဲ့အတွက်ကျွန်တို့အသက်ရှင်ရပ်တည်နေမှုကိုချင်းချောက်မှာမဟုတ်ပေမဲ့လည်းဒီတရားမဝင်စီးပွားရေးလုပ်ငန်းတွေရဲ့ချင်းချောက်မှုတွေကိုအနိုင်ယူနိုင်အောင်အားလုံးကအတူတကွလက်တွဲလှုပ်ဆောင်ကြရမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဒေါက်တာရှင်တို့အခုနားဆင်ခဲ့ကြတာကအမေရိကန်ဆိုးရရဲ့သဘောထားမြင်မဲ့ဖြစ်ပြီးတော့ VOA အဖို့မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါရစေရှင်။ VOA ကလည်းစနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြီးညွတ်ကိုမန္တလေးချမ်းကကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆက်စုကြည်ဟာနိုဝင်ဘာလ၁ရက်နေ့မှာဂျပန်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့ဂျပန်ဆိုရထိပ်တန်းပြောခွင့်ရပုဂ္ဂိုလ်တဦးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။၅ရက်ကြာဂျပန်ခီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဂျပန်ဧကရာဇ်အကီဟီတိုကျင်ရတော်မီချီကိုရိုနဲ့လည်းဒေါအောင်ဆက်စုကြည်တွေ့ဆုံမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ယုံအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီလေပတ်ခီးစဉ်ကဂျပန်မြန်မာနှစ်နိုင်ငံကြားသမိုင်းကြောင်းအရယင်းနှီးခင်မင်းနဲ့ဆက်ဆံရေးတွေကိုပုံမှန်နဲ့ဆိုင်စေလိမ့်မယ်လို့လည်းမစ္စတာဆူဂါကပြောဆိုခဲ့ပါတယ်။လက်ရှိမှာမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးတာဝန်လည်းယူထားတဲ့ဒေါအောင်ဆက်စုကြည်ဟာပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့အချိန်ဧပြီလ2013ခုနှစ်မှာဂျပန်နိုင်ငံကိုသွားရောက်ခဲ့ပူပါတယ်။မင်္ဂလာပင်လယ်ော်အလဲပိုင်းနဲ့ရှစ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာ48နာရီအတွင်းဆိုင်ကလုန်းမုန်တိုင်းအဖြစ်အားကောင်းလာနိုင်ပြီးတော့မြန်မာနိုင်ငံကမ်းရိုးတန်းဘက်ကိုဥတီရွေလျားလာနိုင်တဲ့အတွေ့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေလိမ္မော်ရအောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။လေတိုက်နှုန်းဟာတနာရီကို135မိုင်နှုန်းရှိမယ်လို့ခန့်မှန်းထားပြီး23ရက်နေ့ကနေ25ရက်နေ့အတွင်းမှာရခိုင်ပြည်နယ်ရန်ကုန်တိုင်းပဲခူးတိုင်းအေရရီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာနဲ့မိုးထစ်ချုံရွာနိုင်တယ်လို့နေရာကွက်ကြားမိုးကြီးမှုတွေဖြစ်နိုင်တယ်လို့လည်းမိုးလေဝသဌာနကသတိပေးထားပါတယ်။ဒါပြင်ဆိုင်ကလုန်းမုန်တိုင်းကြောင့်မြဝကျွန်းပေါ်မုံတမကွေမွန်ပြည်နယ်နဲ့တနင်္သာရီကမ်းရိုးတန်းတလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးတော့လှိုင်းကြီးမှုတွေဖြစ်နိုင်တဲ့အတွက်လည်းကန်ဒီကန်ဝေးငါးဖန်းရေရင်တွေနဲ့သင်္ဘောတွေကြိုတင်ပြီးတော့သတိရှိကြဖို့ကိုလည်းနှိုးဆော်ထားပါတယ်
။သတင်းချင်းချုပ်ကိုမန္တနာချန်ကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကတော့မန်နန်ထွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA ကနေညနေဘက်6နာရီခွဲမှာထုတ်လွှင့်ပေးမဲ့အစီအစဉ်တွေကို line meter 16 kHz 1.683 ည line meter 19 kHz 15565နဲ့ line meter 25 kHz 11965တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.